Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဩဂုတ်လ17ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါဒီညဘက်သတင်းတွေကိုနန်းလောင်နဲ့တူကြီးညာပေးမှာပါ။မြောက်ကိုရီးယားနိုင်ငံကဒီဂျပန်နိုင်ငံသားတစ်ဦးကိုဖမ်းဆီးထားတဲ့သတင်းတွေထွက်ပေါ်နေရတဲ့ပတ်သက်ပြီးတော့ဂျပန်နိုင်ငံကစုံစမ်းစစ်ဆေးနေပါတယ်။အင်ဒိုနီးရှားနိုင်ငံမှာဒီအင်အားပြင်းငလင်လုတ်ခတ်ခဲ့ပြီးတဲ့နောက်လမ်းပေါက်ကျွန်းဟာဆယ်လက်မလောက်အထိမြင့်တက်လာတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်ဒီလိုထိတဲ့အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမယ်ထိတဲ့အောင်သတင်းတွေကတော့ရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုရိုင်မြန်မာနိုင်ငံကိုလာရောက်တွေ့ဆုံဆွေးနွေးပါတယ်ဒီဒုက္ခသည်တွေနဲ့ပတ်သက်လို့နိုင်ငံရေးပါတီတွေဘက်ကအမြင်ဘယ်လိုရှိပါသလဲ
နိုင်ငံသားဖြစ်သိမ့်တဲ့လူကိုနိုင်ငံသားဖြစ်ခွင့်ပေးလိုက်မြန်မာတိုင်းနိုင်ငံလုံးကိုတော့ခွင့်ပေးလိုက်ကျွန်တော်တို့ဒီမြန်မာပြည်ပိတ်ဆောင်မှာထားပါနဲ့အဲ့လိုမျိုးကျွန်တော်တို့ကနိုင်ငံသားမဖြစ်
နောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်ရှင်စနေညတိုင်းတင်ဆက်ပေးနေကြပတ်စဉ်ခဏမှာတော့ဒီ1988ခုနှစ်အာနာရှင်စနစ်ကိုတော်လှန်ခဲ့တဲ့လူလူအုံကြွမှုကြီးရဲ့မြင်ကွင်းကိုမှတ်တမ်းတင်ခဲ့သူတဦးရဲ့အကြောင်းနဲ့အတူမြန်မာနိုင်ငံမှာတိုက်တာတွေတိုးချဲ့ဆောက်လုပ်နေပေမဲ့လို့လုပ်ငန်းဝင်ဘေးရန်ရဲ့ကင်းစစ်မှုအားနည်းနေသေးတဲ့အကြောင်းပညာရှင်တွေထောက်ပြနေကြတဲ့မြန်မာတခွေအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတည်းလေးလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်ပြည်ထောင်စုအနောက်မြောက်ပိုင်းကဒီဝါရှင်တန်ပြည်နယ်ဆီယက်တဲမြို့မှာလေရင်ဆက်ပြင်တူဟာလေရင်ကြီးတစ်စီးကိုခိုးယူပြီးတော့စတန့်ထွေမောင်းနေခဲ့ပြီးတဲ့နောက်လူနေကျဲပါတဲ့ကက်ထရင်ဂျွန်မော်ကိုပြတ်ကျခဲ့ပါတယ်။အသက်29နှစ်အရွယ်လေထင်းသင်းပြင်ဆင်ရေးဌာနဝန်ထမ်းတူဟာ Horizon လေကြောင်းလိုင်းက Q400 ပံကာနှလုံးတက်လေရင်ကိုဆီယက်တဲနိုင်ငံတကာလေစိတ်ကနေပြီးတော့ခိုးယူမောင်းနေခဲ့တာလို့ဒီရဲဌာနက Twitter မှာရေးသားပါတယ်။လင်းထင်းသေးမျောစင်းနဲ့ပြောကြတဲ့အတန်ဖိုင်ထဲမှာတော့လေရင်မောင်းသူကိုရစ်လို့ခေါ်ဆိုတာကိုကြားခဲ့ရပါတယ်။အဲဒီနောက်လေရင်မောင်းသူဟာသူဟာအခက်အခဲတွေနဲ့ရင်ဆိုင်နေရသူတူဖြစ်ပြီးခက်ကြောင်ကြောင်ဖြစ်နေတယ်လို့ပြောကြတာကိုလည်းကြားကြရတယ်လို့ဆိုပါတယ်။ Horizon လေကြောင်းလိုင်းတာဝန်ခံတူဖြစ်သူ Constance von Mühl ကဒီလေရင်ပြတ်ကျရမှာတည်ဆုံးခဲ့သူတွေရဲ့မိသားစုနဲ့အတူထပ်တူကြေကွဲမိကြောင်းပြောပါတယ်။အခုလိုလေရင်ပြတ်ကျရမှာတည်ဆင်းသူရဲ့နာမည်ကိုတော့လေကြောင်းလိုင်းကထုတ်ပေါ်ပြောဆိုတာမျိုးမရှိသေးပါဘူး။လေရင်ကိုခိုးယူမောင်းနေခဲ့ပြီးတဲ့နောက်မှာကြက်တိုက်လေရင်နှစ်စီးကိုလည်းအနီးကနေလိုက်ပါကြည့်ရှုစေခဲ့ပါရတယ်။ဒါပေမဲ့လေရင်ပြတ်ကျတာမှာတော့ဒီကြက်တိုက်လေရင်တွေနဲ့ပတ်သက်ခြင်းမရှိဘူးလို့ရဲဌာနကပြောပါရတယ်။ဒီဖြစ်ဖြစ်ဟာအကြမ်းဖက်ဝါရဆွဲတိုက်ခဲ့ဖို့ကြံစီတယ်ဆိုတဲ့အနေအထားမျိုးလည်းမတွေ့ရကြောင်းလေရင်ကိုစိတ်ထင်တိုင်းမောင်းရကနေပြတ်ကျခဲ့တာလို့ PSKN ရဲ့ရာရှိ Paul Pastor ကပြောပါရယ်လေရင်ပြတ်ကျချိန်မှာလေရင်ပေါ်မှာတခြားဘယ်သူမှရှိမနေခဲ့ပါဘူးခင်ဗျာ
တူရကီနိုင်ငံကတင်ပို့တဲ့အလူမီနီယံနဲ့တမန်နီထုတ်ကုန်တွေအပေါ်အမေရိကန်နိုင်ငံကအခွန်နဆတိုးကောက်မဲ့ကိစ္စတင်းလာနေကစပြီးအသက်ဝင်မယ်လို့အင်ဖီရောကကြေညာပါတယ်ဒီလိုအခွန်တိုးကောက်ဖို့တောက်ကြနေအစောပိုင်းကတမန်ဒေါ်နယ်ထရမ်ကကြေညာလိုက်ပြီးတဲ့နောက်တူရကီရဲ့ငွေကြေးတမဟာဆယ်စုနှစ်တခုအတွင်းတန်ဖိုးအနှိမ်ဆုံးကိုကျသွားသလိုရင်းနှီးမြှုပ်နှံမဲ့လုပ်ငန်းရှင်တွေယုံကြည်မှုတွေလည်းကျဆင်းသွားခဲ့ပါတယ်တူရကီနဲ့ကျွန်တော်တို့ရဲ့ဆက်ဆံရေးလက်ရှိမှာမကောင်းပါဘူးဆိုပြီးအခွန်နဆတိုးကောက်မဲ့အကြောင်းတောက်ကြနေမှာတမန်ထရမ်ကတွစ်တာမှာရေးခဲ့တာပါအကြမ်းဖက်ဝါဒကိုထောက်ခံအားပေးမှုဆွဲချက်နဲ့တူရကီမှာဖမ်းဆီးထိန်းသိမ်းခံရတဲ့အမေရိကန်နိုင်ငံသားခရီးယန်တရားဟောဆရာအန်ဒရူးဘရန်ဆန်ကိုပြန်လွှတ်ပေးဖို့အမေရိကန်ကတောင်းဆိုထားပြီးတူရကီကတော့တရားစွဲတင်ဖို့ပြုလုပ်နေတာကြောင့်နိုင်ငံခြားဆက်ဆံရေးတွေဆိုးဝါးလာနေတာပါဆွဲဆိုထားတဲ့အမှုကအခြေအမြစ်မရှိဘဲတူရကီကဘရန်ဆန်ကိုပြန်ပေးဆွဲထားတာဖြစ်တယ်လို့အင်ဖီရောကဆွဆွဲပါတယ်တူရကီအစိုးရကတော့ဘရန်ဆန်ကိုတရားရင်ဆိုင်ဖို့လိုလားနေတာဖြစ်ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်က NAFTA ကောင်မြောက်အမေရိကန်နိုင်ငံများကြားလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်စာချုပ်ချုပ်ဆိုထားတဲ့မက္ကဆီကိုနိုင်ငံပေါ်ချီးမွမ်းခဲ့ပေမဲ့ကနေဒါနိုင်ငံကိုတော့ချင်းချောက်ပြုတ်ဆုတ်လိုက်ပါတယ်။တောက်ကြနေညနေက Twitter မှာရေးသားခဲ့ရမှာထရမ့်ကအရင်ကနဲ့မတူပဲမက္ကဆီကိုနိုင်ငံပေါ်အကောင်းပြောခဲ့တာပါ။ရွေးကောက်ပွဲအကျိုးမဲဆွဲကာလာရုံးကမင်းကွန်းပြောကြရမှာတော့အမေရိကန်ပြည်ထောင်စုကနေဆက်တိုင်းကာရင်ယာမှာမက္ကဆီကိုအနေနဲ့အကုန်ကျခံရမယ်လို့ပြောဆိုခဲ့ပေမဲ့လက်တွေ့မှာတော့အဲ့ဒီအစီအစဉ်အကောင့်တဲမဖော်နိုင်ဖြစ်နေပါတယ်။ဒါပြင်မက္ကဆီကိုနိုင်ငံသားတွေဟာမရင်းသမားတွေဖြစ်တယ်ဆိုပြီးတော့လည်းသူကပုံဖော်ပြောဆိုခဲ့ပူးပါတယ်။ဒါပေမဲ့လည်းအခုခါမှာတော့ မက္ကဆီကိုနဲ့ဆက်ဆံရတာဟာအဆင်ပြေလာပါတယ်မော်တကားဆက်ရုံလုပ်သားတွေစိုက်ပျိုးသမားတွေအတွက်အလုပ်ကင်ခွင့်လန်းတွေပိုကောင်းမွန်အောင်ဆောက်ရှောက်ပေးရပါမယ်ဒါမှမဟုတ်ရင်တော့ဆက်ဆံရေးအဆင်ပြေလာမှာမဟုတ်ဘူးလို့ထရမ့်က Twitter မှာရေးခဲ့တာပါဒါအပြင်လာမယ့်ဒီဇင်ဘာမှာမက္ကဆီကိုသမ္မတသစ်ဖြစ်လာမယ် Andres Manuel Lopez Obrador ဟာတကယ်ကိုလူရည်မွန်တယောက်ဖြစ်တယ်လို့လည်းသူကချီးမွမ်းရေးသားပါတယ်ဒါပေမဲ့လည်းတခြားတစ်ဖက်မှာတော့ထရမ့်ကကနေဒါအနေနဲ့စောင့်ဆိုင်းရမယ်သူတို့ရဲ့သွင်းကုန်တဲ့ကုန်သွယ်ရေးတားဆီးတွေဟာတိတ်ကြီးမလွန်နေတာကြောင့်တကယ်လို့ညှိနှိုင်းမရဘူးဆိုရင်တော့မော်တော်ကားတွေကိုအခွန်ကောက်မယ်ဆိုပြီးပြောရတယ်။တောက်ကြနေနှောင်းမိုင်းမှာပဲကနေဒါကလည်းသူတို့အနေနဲ့မပြောင်းမလဲရက်ဒီမှာဖြစ်ပြီး NAFTA သဘောတူညီချက်နဲ့ပတ်သက်လို့ပြုပြင်ပြောင်းလဲဖို့ဆောင်ရွက်နေတဲ့အချိန်ထဲမှာကနေဒါလူထုတွေဆက်ပြီးတော့ရက်ဒီသွားမယ်လို့တုံ့ပြန်ပါတယ်ခင်ဗျာ။
ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်လာမဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြိုအပါအဝင်အမေရိကန်တာဝန်ရှိသူတွေနဲ့တွေ့ဆုံမဲ့အစီအစဉ်မရှိဘူးလို့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်ကပြောရဲလို့အီရန်ရဲ့တက်စနင်ပုဂလီကသတင်းစာကဒီကနေ့စနေနေ့မှာပြောပါရယ်ကုလသမဂ္ဂထွေထွေညီလာခံဘေးဘက်မှာဝန်ကြီးပွန်ပြိုနဲ့တွေ့ဖို့ရှိသလားလို့မေးမြန်းရမှာဝန်ကြီးဇာရီဖ်ကအဲ့ဒီလိုအစီအဝေးမျိုးလုပ်ဖို့စီစဉ်ထားတာမရှိသလိုအီရန်ရဲ့သဘောထားကိုလည်းအချင်းချင်းကြီးညာခဲ့ပြီးပြီလို့ဖြေဆိုခဲ့တဲ့အကြောင်းသတင်းစာကပြောပါရယ်အီရန်ပေါ်တန်ခံမှုအသစ်တွေမချမှတ်ခင်နိုင်ပိုင်းအလိုမှာပဲကြိုတင်သတ်မှတ်ချက်တွေမထားဘဲနဲ့တွေ့ဆုံညီနိုင်ဖို့ဆိုပြီးအမေရိကန်ဘက်ကပြီးခဲ့တဲ့သတင်းလာနေကကမ်းလှမ်းချက်ကိုအီရန်သမ္မတဟာဆန်ရိုဟာနီကပယ်ချထားတာပါအီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကိုမကျေနပ်တဲ့အတွက်2015အီရန်နျူကလ িয়ার သဘောတူညီမှုကနေအမေရိကန်နိုင်ငံနှုတ်ထွက်လိုက်ပြီးတန်ခတ်မှုအစ်စ်တွေခုလိုပြန်ချမှတ်ဖို့သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်ခဲ့တာပါသမ္မတထရမ့်ဘက်ကတွေးဆမှုကလန်လာပေမဲ့အမေရိကန်ဘက်ကယူသားမှုမရှိတဲ့အတွက်အမေရိကန်တာဝန်ရှိသူတွေနဲ့တွေးဆမှုမရှိဘူးဆိုပြီးဆရီရဲ့ပြောပြချက်ကိုကိုးကားပြီးတော့တက်စနင်းသတင်းစာကဖော်ပြခဲ့တာဖြစ်ပါတယ်
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ရှင်နေ့ညာပဲသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာမြောက်ကိုရီးယားနိုင်ငံကဂျပန်နိုင်ငံသားတဦးကိုဖမ်းဆီးထားတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့စုံစမ်းနေကြောင်းဂျပန်နိုင်ငံကဒီကနေ့မှပြောလိုက်ပါတယ်။အဲဒီဂျပန်နိုင်ငံသားဟာတရှိုလုတ်တယ်ဆိုတဲ့ဆွဆဲချက်နဲ့ဖမ်းဆီးခံရတာဖြစ်ကြောင်းအစာဟီဂျပန်သတင်းစာမှဖော်ပြပါတယ်။အသက်39နှစ်အရွယ်ဗီဒီယိုရိုက်ကူးဖမ်းတီးသူဖြစ်တယ်လို့ဆိုတဲ့ဂျပန်နိုင်ငံသားဟာမြောက်ကိုရီးယားကိုအလဲပတ်သွားရောက်တာဖြစ်ပြီးတော့ဩဂုတ်23ရက်နေ့မှာဂျပန်နိုင်ငံကိုပြန်ရောက်ရမှာဖြစ်ကြောင်းဒါမှမဟုတ်အခုကမှသူနဲ့အဆက်အသွယ်ပြတ်တောက်နေကြောင်း NTV သတင်းဌာနကပြောပါတယ်။မြောက်ကိုရီးယားနောက်မြောက်ဒေသကစစ်ဖက်ဆောင်ဦးတွေကိုမှတ်တမ်းတင်ရိုက်ကူးဖို့ဆောင်ရွက်စင်မှာသူ့အနေနဲ့ဖမ်းဆီးခံရတာဖြစ်နိုင်ကြောင်း NTV ကပြောပါရယ်မြောက်ကိုရီးယားဟာအရင်ကတည်းကဂျပန်နိုင်ငံသားတချို့ကိုဖမ်းဆီးခေါ်ဆောင်ထားတဲ့ကိစ္စနဲ့ပတ်သက်ပြီးအဲ့ဒီလူတွေပြန်လွတ်ဖို့ဂျပန်နိုင်ငံအနေနဲ့ဆောင်ရွက်နေစင်မှာပဲနောက်ထပ်အခုလိုဖမ်းဆီးမှုပေါ်ပေါက်လာတာပါ
ဂျပန်ရှာဖွေကယ်ဆယ်ရေးရဟယင်တစဉ်တောင်းနေကြတဲ့ပြကြခဲ့တဲ့အတွက်ရင်မော်လိုက်ပါသွားတဲ့လူ9ဦးစလုံးသေဆုံးသွားတယ်လို့အနာပိုင်တွေကဒီကနေ့အတည်ပြုပြောဆိုပါရယ်ဂွန်းမားစီရင်စုဒေသခံကဒေသခံရှာဖွေကယ်ဆယ်ရေးသမား9ဦးနဲ့ရဟယင်ကုမ္ပဏီကဝန်ထမ်း2ဦးလိုက်ပါသွားတဲ့ Bell 412EP ရဟယင်တောက်ကြနေကစတင်ပြန်သန်းသွားပြီးတနအိအတွင်းမှာပဲအဆက်အသွယ်ပြတ်ပြီးတော့ပြတ်ကျသွားခဲ့တာပါရဟယင်မော်ပါသွားသူတွေထဲကနောက်ဆုံးတယောက်ကိုဒီကနေ့ကယ်ထုတ်နိုင်ခဲ့ပေမဲ့အဲ့ဒီမှာပဲသေဆုံးသွားခဲ့တာပါရဟယင်ဟာအသစ်ဖွင့်မဲ့တောင်းတက်လန်းချေလင်းတောင်းတက်လန်းတစ်ခုကိုနှစ်နာရီကြာသွားပြီးတော့ကြည်ကြစီစီနေခဲ့တာပါဒီအဖြစ်ပြက်ကြောင့်တောင်းတက်လန်းဖွင့်မဲ့အခမ်းအနားကိုစနေနေ့မှာဖျက်သိမ်းလိုက်တယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါရယ်အခုလိုရဟယင်ပြက်ကြတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရဟယင်ပြက်ကြသွားတဲ့နေရာမှာစုံစမ်းစစ်ဆေးမှုတွေလုပ်နေပါရယ်အဲ့ဒီနေရာမှာရဟယင်ကိုယ်တည်းကအပြက်စီအပိုင်းစာတွေပြန်ကျဲနေပြီးတော့ရဟယင်ပြုတ်ကျခဲ့တဲ့နေရာကတစ်ပင်တွေလည်းကျိုးနေတာပါဂျပန်သတင်းဌာနကတော့ရဟယင်ဟာမြို့ရေးဆိုင်နေတဲ့တောင်ပေါ်မှာအတော်နှိမ့်နှိမ့်ကနေပြန်တက်နေခဲ့တယ်လို့မျက်မြင်သက်သေတွေကိုကြိုးကားပြီးတော့ဖော်ပြပါရယ်အဲ့လိုပြတ်ကြမတော်ခင်မိနစ်ပိုင်းကလေးမှာပဲရဟယင်ပြန်ခွေလာတာကိုရဟယင်ရဲ့ GPS ကနေဖော်ပြနေတယ်လို့ဂျိုဒိုသတင်းဌာနကပြောပါရယ
်အင်ဒိုနီးရှားနိုင်ငံမှာလူ400နီးပါးတစ်ဆုံးခဲ့တဲ့အင်အားပြင်းကလင်လွတ်ခဲ့ပြီးနောက်ပိုင်းမှာလမ်းပေါက်ကျွန်းဟာဆယ်လက်မလောက်ထိမြင့်တက်လာတယ်လို့သိပ္ပံပညာရှင်တွေကပြောရတယ်အင်ဒိုနီးရှားသဘာဝဘီအန်အေကယ်ဆယ်ရေးအေဂျင်စီကငလျင်တွင်သေဆုံးသူ321ယောက်ရှိတယ်လို့သတင်းထုတ်ပြန်ပြီးနောက်တည့်ရက်ဒီကနေ့မှာတော့သေဆုံးသူ388ယောက်အထိရှိနေပြီလို့ဆိုပါတယ်အခုချိန်ထိတော့ကယ်ဆယ်ရေးတွေဟာအပြည့်စည်းပုံနေထဲမှာအသက်ရှင်ကျန်နေသူတွေကိုလိုက်လံရှာဖွေနေစေဖြစ်ပြီးတချို့ကလည်းတကြိုပြီးခဲ့ပါပြီဩဂုတ်လ9ရက်နေ့ကငလျင်လွတ်ခဲ့ပြီးဂျိုရူးကရိုက်ကူးထားတဲ့လမ်းပေါက်ကျွန်းရဲ့ပုံတွေကို NASA နဲ့ California နည်းပညာ Institute ကသိပ္ပံပညာရှင်တွေပူးပေါင်းပြီးတော့အဖြေရှာခဲ့ရမှာကျွန်းဟာငကိုရှိခဲ့တဲ့အနေအထားထက်ဆယ်လက်မလောက်ပိုမြင့်လာတာကိုတွေ့ရတာပါငလင်ပူပူချက်မနဲ့နီးတဲ့ကျွန်းရဲ့အနောက်မြောက်အရက်မှာအခုလိုမြင့်တက်လာတာဖြစ်ပြီးတခြားနေရာတွေမှာတော့2လက်မကနေ6လက်မလောက်အထိနှိမ့်စင်းသွားပါတယ်ငလင်ကြောင့်လူနေအိမ်ပေါင်း6800လောက်ပျက်စီးသွားတဲ့အတွက်လမ်းမောက်ကျွန်းမှာနေထိုင်သူ100000နှုန်းဖြစ်တဲ့လူပေါင်း4000နီးပါးဟာအခုခါမှာအိုးအိမ်မဲ့ဖြစ်နေတာပါလူငယ်တဲ့တည်င်းတပတ်နီးပါးကလွတ်ခတ်ခဲ့တဲ့ခုနှစ် Richter scale ရှိတဲ့အင်အားပြင်းငလင်ကြောင့်ဒေသငယ်တွေဟာဘေးဒုက္ခအနေတွေရင်ဆိုင်နေတဲ့ကြားမှာပဲဒီကနေ့မှာတော့ဈေးဆိုင်တချို့ပြန်လည်ဖွင့်လှစ်ခဲ့ပါတယ်အနီးနားကဘာလီပန်းဖြေကျွန်းလောက်လာရောက်လဲပတ်သူတိတ်မများလာတဲ့လမ်းမောက်ကျွန်းမှာတရင်တပတ်ကျော်ကာလအတွင်းအင်အားပြင်းငလင်3ချိန်လုတ်ခတ်ခဲ့သလိုနောက်ဆက်တွဲငလင်အချိန်900ခန့်လုတ်ခတ်ခဲ့ပါရခင်ဗျာ
ရီမင်နိုင်ငံမှာကလင်းငယ်အများပြားအပါဝင်လူ90ထက်မနည်းသေဆုံးခဲ့ရတဲ့လေကြောင်းတိုက်ခိုက်မှုဖြစ်ရပ်ကိုစုံစမ်းစစ်ဆေးမယ်လို့ဆော်ဒီဥဆောင်တဲ့အာရဗ်စစ်ဘက်ညွန်ပေါင်းအဖွဲ့ကတောက်ကြားနေမှာပြောပါတယ်အစောပိုင်းတုန်းကတော့တိုက်ခိုက်မှုကိုခုခံကာကွယ်ပြီးတော့ဥပဒေနဲ့ညီညွတ်ရေးညညွတ်တဲ့စည်ရည်လှုပ်ဆောင်မှုလို့ပြောထားတာပါလေကြောင်းတက်ခိုက်မှုနဲ့ပတ်သက်ပြီးတော့တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုတာအပါအဝင်နိုင်ငံတကာကဝေဖန်ပြောဆိုမှုတွေကြဲကြဲပြန့်ပြန့်ထွက်လာပြီးတဲ့နောက်ခုလိုပြောင်းလဲပြောဆိုလာတာပါရီမင်နိုင်ငံမြောက်ပိုင်းမှာကြာရာပြင်းထန်တက်ခိုက်မှုအတွင်းကလေးငယ်အယောက်40ထက်မနည်းသေဆုံးတယ်လို့ရီမင်ဟူတီသဘုံတွေကပြောထားပါတယ
်စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုတင်းချောင်သွားတဲ့ရိုဟင်ညာဒုက္ခသည်တွေရဲ့အရေးဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝင်ကြီးကိုရိုင်မြန်မာနိုင်ငံကိုကိုရိုင်လာရောက်ပြီးတော့မြန်မာဆိုရတာဝန်ရှိသူတွေနဲ့လာရောက်တွေ့ဆုံညှိနှိုင်းမှုအပေါ်ကိုအလားအလာကောင်းဖြစ်ကြိုးစိုးလက်ခံကြပေမဲ့လို့ဒီဒုက္ခသည်တွေအပေါ်မှာမြန်မာပြည်သူတွေအကြားကွဲပြားတဲ့အမြင်သဘောထားတွေကိုတော့နားလည်မှုရှိလာအောင်ရှင်းလင်းကြဖို့လိုအပ်တယ်လို့ရခိုင်အရေးဆောင်ရွက်ပေးနေသူတွေကပြောပါတယ်။အစိုးရဘက်ကလည်းနိုင်ငံသားဖြစ်ခွင့်ရှိတဲ့သူတွေကိုနိုင်ငံသားအခွင့်အရေးနဲ့အညီအခွင့်အရေးပေးဖို့လိုပြီးတော့ဖြစ်ခွင့်မရှိဘူးဆိုရင်လည်းပြက်ပြက်သားသားကင်တွယ်ဖြေရှင်းဖို့လိုတယ်လို့ရခိုင်နိုင်ငံရေးပါတီ ANP ကထောက်ပြပါတယ်။အသေးစိတ်ဆက်ပြီးတင်ပြပေးပါမယ်ရှင်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘူဟာဆန်မိုဟာမက်အလီကိုရိုင်တက်ရောက်ခဲ့တဲ့မနေ့နေပြည်တော်ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတို့ကြားဝန်ကြီးအဆင့်အစည်းအဝေးပွဲကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းရှောင်သွားကြတဲ့ရခိုင်ဒေသကနေရဲစွန့်ခွာသူတွေပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုစောလွင်စွာစတင်နိုင်ရေးသဘောတူညီချက်၈ချက်နှစ်နိုင်ငံသဘောတူခဲ့ကြပါတယ်။အခုလိုမျိုးဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုရိုင်မြန်မာနိုင်ငံကိုလာရောက်ပြီးမြန်မာဆိုရတာဝန်ရှိတဲ့သူတွေနဲ့လာရောက်တွေ့ဆုံညှိနှိုင်းမှုကိုအလားအလာကောင်းဖြစ်ကြိုးစိုးလက်ခံကြပါမယ်လို့ဒီဒုက္ခသည်တွေအပေါ်မှာမြမပြည်သူတွေရဲ့သဘောထားအမြင်ကွဲပြားမှုတွေကိုရင်ကြားစေရှင်းလင်းပေးဖို့လိုအပ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးအေးလွင်ကအခုလိုသုံးသပ်ပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ကကောင်းပါလေဟိုလှုပ်တဲ့နာလဲကြပါပြီ။သူတို့ကိုယ်တိုင်လာတဲ့အတွက်ကြောင့် government to government ကိစ္စရကလေးတွေကတော့တိုးတက်မှုရှိတယ်လို့ထင်တယ်။သို့တော့ကျွန်တော်အနေနဲ့ပြည်သူ့ကြားမှာနားလည်မှုပြီးဆောင်ဖို့လေရင်းများစီကြီးကအဓိကလုပ်ဖို့လိုပါတယ်။အဲ့ဒါလေးကိုတော့ဆက်လက်ပြီးတော့အကောင့်ထည့်ပေါ်ဖို့လိုအပ်ပါလိမ့်မယ်။နှစ်ဖက်အမြင်တွေကတော်တော်လေးကွာနေပါလေ။ပြည်တွင်းကအထူးသောအမြင်တွေကတော့ထင်ရင်ဒီပုံကိုယ်တွေတဦးတယောက်မှမပါပြင်းနဲ့မပတ်သက်တဲ့လူတွေနိုင်ငံသားတွေကိုယ့်ရဲ့အဆက်ဆက်ကနေပြီးတော့ခိုးဝင်လာကြတယ်။မတရားမျိုးတွေတင်ထားတယ်။အဲ့တော့သူတို့ကဒီမှာစူပူတောင်းကြမှုလုပ်ပြီးတော့ဒီကာကွယ်ရေးအဖွဲ့တွေကနေကျင်တဲ့အခါကျတော့ထွက်ပြေးသွားကြတယ်။သူတို့အဖြစ်ကျူးလွန်လို့ထွက်ပြေးသွားကြတယ်။သူတို့ဌာနေကိုသူတို့ပြန်သွားကြတယ်။အဲ့ဒါပြီးပြီပေါ့သူတို့ဘာလို့ခေါ်နေတာတုံးဆိုတော့အမြင်ကဗမာပြည်ထဲမှာအဲ့ဒီပုံစံအဲ့လိုကြီးမပြောသေးတိုင်အောင်တိုင်းရင်းသားတွေသိစားဘူးတော့မစင်စားဘူးလူမျိုးသားဘာသာကြားတွေအတွက်ကိုတော့မျိုးမျိုးလုပ်ပြီးနေတယ်ဆိုပြီးတော့တောက်ထိုးပင့်ကောလုပ်တဲ့လူတွေရဲ့ပွေးထိုးလှုပ်ဆော်မှုကအဲ့ဒီအစားကပြည်တွင်းကအယံကျေလောင်ဖြစ်တယ်ဒီပကလည်းပဲဘာဖြစ်နေလဲဆိုလို့ရှိရင်ဒီကိစ္စရပ်တွေဟာဟိုလူအခွင့်အရေးချုပ်ပေါင်းမှုလို့ဒီ humanitarian crisis တို့ဇွန်ဂရီအနေထားယုံကြည်တစ်ခုတောင်ဖြစ်နေပါပြီဆိုတဲ့ကိစ္စရပ်ဒီအဲ့ဒီလိုအဖြစ်အခုကိုကျွန်တော်ညင်ညာစေဖို့ကတွဲဆုံဆွေးနွေးရေးပဲကျွန်တော်တို့ကအစိုးရအချင်းချင်းတွေ့တာလည်းအမတန်လိုအပ်တယ်ဆိုင်ရင်တမန်ရင်းလည်းလိုအပ်တယ်အဲ့လိုပြည်သူတွေကိုတွေ့ဖို့လိုတယ်လို့ကျွန်တော်ထင်တယ်
ဘင်္ဂလားဒေ့ရောက်ဒုက္ခသည်တွေအရေးအစိုးရဘက်ကနေဘင်္ဂလားဒေ့အစိုးရကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အပေါ်နိုင်ငံရေးပါတီတွေရဲ့အမြင့်သဘောထားကိုအလေးထားဖို့လိုသလိုမြန်မာအစိုးရအနေနဲ့နိုင်ငံသားဖြစ်ခွင့်ရှိသူကိုဥပဒေနဲ့အညီနိုင်ငံသားအခွင့်အရေးပြေဝပေးတင်ပြီးဖြစ်ခွင့်မရှိဘူးဆိုရင်လည်းပြက်ပြက်သားသားကင်တွယ်ဖြေရှင်းတင်တယ်လို့ရခိုင်မျိုးသားပါတီရဲ့အတွေ့အမှုအဖွဲ့ဝင်ဦးအောင်မရက်ကျော်ကတိုက်တွန်းပြောဆိုလိုက်ပါတယ်
။နိုင်ငံသားဖြစ်သိမ့်တဲ့လူကိုနိုင်ငံသားဖြစ်ခွင့်ပေးလိုက်မြန်မာတိုင်းငယ်လုံးကိုတော့ခွင့်ပေးလိုက်ကျွန်တော်တို့ဒီမြန်မာပြည်ပိတ်ဆောင်မှာထားပါနဲ့နိုင်ငံသားမဖြစ်သိမ့်တဲ့လူကိုနိုင်ငံသားမဖြစ်သိမ့်တဲ့နိုင်ငံခြားသားဖြစ်ပြက်ပြက်သားသားကြော်ညာပြီးရင်အဲ့ဒါတွေကိုစီစီငုံတွေလုံးနေမဲမဲကန်ကန်လုံးနေပြုမေဆိုရင်တော့ကျွန်တော်တို့ဒီသက်ဆိုင်အဲတိုင်းသားတွေအနေနဲ့ရောကျွန်တော်တို့ဒီဘက်ကနိုင်ငံရေးပါတီတွေရောသူသူခွေးစည်းရည်တွေရောအဲ့ဒါတွေကိုဒါလက်ထဲလက်ခံကြမေးရအဲတိုင်းသားတွေနဲ့ကျွန်တော်တို့အမြဲတမ်းပြောဖြစ်ပါတယ်အခုကအဲ့ဒီကိစ္စတွေကိုဘာမှမလုပ်ပြီးအဲ့လိုလက်ခံမေးလက်ခံမေးလက်ခံမေးသေးအဲ့လိုမျိုးဖြစ်နေတော့ဒီဘက်ကဒီသက်ခံလူထုကတော့ခြေနေမှုကတော့မရနိုင်ဘူးဟိုဟီလေမှုကတော့ရနိုင်တယ်ပဲလို့တော့ကျွန်တော်တို့ကတော့မထင်ပါဘူးဒီလိုမျိုးလုပ်နေပြီဆိုတော့
ဘင်္ဂလားနှစ်နိုင်ငံအရေးလေလာအခဲခံနေတဲ့မြန်မာနိုင်ငံရဲ့တုံသက်သူဒေါက်တာခင်ဇော်ဝင်းကတော့အခုလိုမျိုးဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝင်ကြီးမြန်မာနိုင်ငံကိုကိုယ်တိုင်လာရောက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးတွေ့ဆုံဆွေးနွေးမှုကိုအလားအလာကောင်းတစ်ခုဖြစ်ရှုမြင်ပါတယ
်။ဘင်္ဂလားဒေ့ရှ်ကနိုင်ငံလေးသာတည်တာသူကနိုင်ငံကြီးသားလို့သူကကန့်ကြွယ်တတ်တယ်စဉ်းစားတတ်တယ်အချင်းချင်းဆုံးရမယ်ဆိုတာသိလို့သူကဒါကိုမဆုံးရအောင်နော်ဆုံးလို့ရင်အောက်ဆက်လို့ရအောင်သူကမပြောထွက်လာတာနော်အကောင့်မှန်မြင်နေအကောင့်မှန်မြင်နေသူလို့သူလို့ပဲဖတ်ထွက်လာတယ်နားရပြီးလို့လိုတယ်နော်ဘာလို့လဲဆရာ ICC ဖော်ဝင်နော်ဆိုတော့သူတို့ကလို့ရှိရင်အားလုံးကနိုင်ငံတစ်ခုသောအချင်းချင်းသူတို့ဖြစ်အောင်သူ့အနေနဲ့က
ဘင်္ဂလားဒေ့ရှ်နိုင်ငံကိုတိမ်းရှောင်သွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတော့မြန်မာအစိုးရဘက်ကရိုဟင်ဂျာဒုက္ခသည်အဖြစ်မသုံးနှုတ်ပါဘူးမြန်မာနိုင်ငံကိုရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးဟာရခိုင်ပြည်နယ်ဘက်ကလည်းဒီကနေ့ခီးစပ်ဖို့ရှိပါတယ်ရှင်ဗီအိုရေမြန်မာပိုင်းရဲ့စနေညချမ်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သူ့အကြောင်းအစီအစဉ်ကိုတင်ပြပေးကြပါမယ်။မြန်မာသမိုင်းရဲ့အထင်ကရဖြစ်တဲ့1988ခုနှစ်ဩဂုတ်လ10ရက်နေ့ဆရာနာရှင်စနစ်ကိုတော်လှန်တဲ့လူမှုအုံကြွမှုကြီးရဲ့မြင်ကွင်းတွေကိုသမိုင်းမှတ်တမ်းကြံရစ်ခဲ့အောင်စွမ်းဆောင်ခဲ့သူတဦးနဲ့ဒီသတင်းပတ်မှာမိတ်ဆက်ပေးကြပါမယ်။ဓာတ်ပုံဆရာထိန်ဝင်းဟာဥတန်အရေးခင်ဓာတ်ပုံတွေအပြင်1988လူလူအုံကြွမှုသမိုင်းဝင်ရှားပါဓာတ်ပုံပေါင်း1000ကျော်ကိုလျှို့လျော့ဝဲဝဲရိုက်ခဲ့ပြီးတော့အဲ့ဒီတဲကမှမပြည့်စည်ပဲနဲ့ကြံခဲ့တဲ့တည်င်းမှတ်တမ်းဓာတ်ပုံတွေကိုဒီနှစ်ရဲ့ရှစ်လေးလုံးအရေးတော်ပုံနှစ်30ပြည့်အခမ်းအနားမှာဓာတ်ပုံပြပွဲအဖြစ်ခင်ကျင်းပြသခဲ့ပါတယ်ဓာတ်ပုံထိန်ဝင်းပြောပြတဲ့သူ့အကြောင်းကိုကိုစောထက်တင်ပြပေးထားတာနားဆင်ပါရှင်
1966မှာစေရန်အောင်တို့အမှတ်တရများပြီးစေတက္ကသိုလ်ရောက်သွားတယ်။အဲတော့ကျွန်တော်ဝါနာပါရာတော့အင်္ဂလိပ်စာနဲ့မြန်မာစာဒါပေမဲ့တော့အင်္ဂလိပ်မေဂျာဘူး။အဲတော့တက်တော့မှမသိဘူး။ဦးနေဝင်ကအင်္ဂလိပ်စာမတက်စေချင်ဘူးတဲ့။အဲဒါနဲ့ကျွန်တော်တို့ကကိုဝါနာပါရဲဟာเนาะကျောင်းသားတော်များများကိုဝါနာပါရဲလိုင်းနေပဲရောက်သွားတာပေါ့ဗျာ။ရောက်သွားတဲ့ချိန်မှာကျွန်တော်လည်းစေတက္ကသိုလ်တက်ရောက်သွားတာပေါ့။အဲတော့အဲဒီမှာကျွန်တော်ရှစ်နှစ်ကြာတယ်ကျွန်တော်ကျောင်းမပြီးဘူးတတိယ MBBS အထိပဲတက်ရတယ်ကျွန်တော်ဝါနာပါရာဓာတ်ပုံဖြစ်တဲ့အတွက်ကျွန်တော်ကျောင်းမှာဟိုဓာတ်ပုံဖိုတိုလက်နှစ်ခုရှိတယ်ကနာဗီရာနဲ့ကနာဗီရာနဲ့ sorry anatomy နဲ့ surgery ပေါ့အဲ့မှာကျွန်တော်ဆရာနှစ်ယောက်တွေ့တယ်နောက်တစ်ယောက်ကလည်းရန်ကုန်တက္ကသိုလ်ရာတွေ့တယ်အဲ့ဒါနဲ့ကျွန်တော်ကျောင်းလည်းမတက်ဘူးကျောင်းမတက်တဲ့အတွက်ကျွန်တော်နည်းနည်းကျောင်းတက်ရမပြည့်တဲ့အတွက်နှာခေါင်းမပြေရဘူးနောက်ဆုံး third MBBS မှာကျွန်တော်တတိယအကြိမ်ပြည့်တဲ့အခါမှာတော့ကြားလို့ကျွန်တော်ထွက်ရတယ်အဲ့တော့ကျွန်တော်ပွဲမရခဲ့ဘူးတောင်းနေကျွန်တော်ဓာတ်ပုံပညာတက်ခဲ့တော့ကျွန်တော်ရန်ကုန်တက္ကသိုလ်ကဆရာကရန်ကုန်တက္ကသိုလ်ထဲမှာဓာတ်ပုံပညာနဲ့လှုပ်ရှားဖို့ခေါ်တယ်ခေါ်တဲ့အခါကျကျွန်တော်အဲ့ဒီနိုဝင်ဘာလ24မှာကျွန်တော်ဓာတ်ပုံသွားပြီးစရိုက်တယ်ကျွန်တော်ကအစားတွေကမတန်းတင်တာပါနော်ပါတယ်အဥဒန်ရေခင်းတော့လည်းကျွန်တော်မတန်းတင်ခဲ့တယ်နော်ကျောင်းထဲမှာဆိုရင်ရိုက်ခွင့်မရဘူးဒါမှမဟုတ်ကျွန်တော်ခိုးရိုက်တယ်ဒါကြောင့်စာဖို့ဖြစ်လာတယ်အရှိတေလုံးကြတော့လည်းကျွန်တော်ကဒါသမိုင်းမတန်းတင်ဓာတ်ပုံတွေရှိတဲ့နာဒါမျက်မြင်သက်သေလေးသက်သေထောက်ထားဖြစ်တဲ့ ဒါမှတစ်ချိန်ကြာရင်နှုတ်နဲ့ပြောတာတွေဟုတ်လားစာနဲ့ပြောတာတွေပို့ပြီးတော့เนาะတပုံကခိုင်လုံတဲ့သက်တည်ဖြစ်တယ်အဲ့ဒါနဲ့ကျွန်တော်ကရိုက်ဖို့ဆုံးဖြတ်တယ်ကျွန်တော်ရှစ်လေးလုံးစာဖြစ်တဲ့နေရာနေပြီးတော့အာနာသိနေတဲ့အထိကျွန်တော်နေ့တိုင်းကျွန်တော်မတန်းတင်တင်နိုင်ခဲ့တယ်ဒါကြောင့်လည်းဒီတပုံတွေကကျန်တယ်အဲကျွန်တော်ရိုက်လုံးကတော့အားလုံးတလားကျော်ဖြစ်တဲ့အတွက်ပုံပေါင်းတထောင်ကျော်တယ်ဒါပေမဲ့ကျွန်တော်ဒီဇင်ဘာလ88မှာကျွန်တော်ထိန်းသိမ်းခံလိုက်ရတယ်လေးဘက်ပေါ့ထောင်းတော့မကြောက်ဘူးအဲ့ဒီအချိန်မှာကျွန်တော်ရိုက်ပြီးတဲ့ negative တွေကို3ယောက်ကိုကျွန်တော်တကယ်ရင်3ယောက်ရှိမှအခဲတယ်အကြရတဲ့ခါကျချက်ချင်းသူကကြီးနဲ့ကိုက်ပြီးတော့အကုန်လုံးမီးရှို့လွှင့်ပြလိုက်တယ်ဘာဖြစ်လို့အဲ့လိုမှမဖြောက်ဖြစ်ဖြစ်မိသွားရင်သူတို့ထောင်းကြမယ်ဆိုတော့ကျွန်တော်မှပြန်လွတ်လာတော့ကျွန်တော်အိမ်မှာကျတော့သူတို့ဝင်းမရှာဘူးမရှာတဲ့ခါကျတော့တဝက်လောက်ကျန်တယ်600လောက်ကျန်တယ်အဲ့ဒီဟာကိုကျွန်တော်ကနောက်လာရကြတော့ကျွန်တော်မိတ်ဆွေတငယ်ချင်းဟိုအကူအညီတောင်းပြီးတော့ Netherlands Amsterdam မြို့မှာရှိတဲ့ဒီ International Archive မှာတင်ထားပြီးဟိုကျွန်တော်ကအကူအညီတောင်းခဲ့တယ်ဒါကြောင့်ဒီဓာတ်ပုံ600လောက်ကကျန်ပြီးတော့ကျွန်တော်ဒီမှာတရားကျော်ပြသလို့ရတာဖြစ်သွားတယ်ကျွန်တော်တို့ဒီဟိုလှုပ်ရှားမှုသုံးခုစလုံးပေါ့နော်ဟိုဒီအုံကြွားမှုတွေရောနော်အရေးတော်ဘုံတွေရောအရေးခင်းတွေရောကျွန်တော်ကအဓိကစာအုပ်ထားထုတ်ချင်တယ်ထုတ်ပြအောင်ထုတ်မယ်ပြီးရင်ပြပွဲလေးလုပ်ချင်တယ်ပြပွဲကဒီမှာနေမဟုတ်ဘူးနိုင်ငံတကာအခုကျွန်တော်တို့ဒီရှစ်လေးလုံးနော်လူလူအကြောင်းမျိုးကိုကျွန်တော်ယူရီးယားမှာထိုင်းနိုင်ငံမှာပြပွဲလေးကျွန်တော်အခုကမ်းလှမ်းထားပါတယ်မတန်းတပုံဆိုတော့မျက်မြင်သက်သေအထောက်ထားပဲလေတခိုင်လုံးနဲ့မျက်မြင်သက်သေအထောက်ထားဒါကြီးအသိအရေးပါတယ်ဒီတပ်ပုံတွေကိုကြည့်ပြီးတော့သူတို့ကသင်္ကန်းစာယူလို့ရတယ်ဟုတ်လားဒီတပ်ပုံတွေကြည့်လိုက်ရင်ဒီသမိုင်းကိုလည်းသိမယ်เนาะဒါဘာကြောင့်ဖြစ်ခဲ့တယ်ဆိုတာလည်းမျက်မြင်သက်သေတပ်ပုံတွေနဲ့ပူးရဲပြီးတော့เนาะစာရင်းနဲ့ဖတ်နိုင်တယ်ဆိုရင်ရှေ့မှာဘာဖြစ်ရင်ဘယ်လိုလုပ်သင့်တယ်เนาะဘာကိုလိုချင်ရင်ဘယ်လိုလုပ်သင့်တယ်ဥပမာအခုရှစ်လေးလုံးအုံကြွားမှုကလူစုအုံကြွားမှုကတနိုင်ငံလုံးဖြစ်တယ်အဲ့ဒီတနိုင်ငံလုံးကလူတို့ပြည်သူလူထုကညီညီညွတ်ညွတ်နဲ့ကုလို့เนาะအုံကြွလှုပ်ရှားတဲ့အတွက်ကျွန်တော်တို့ကနေ့ဘာပြောပြောဒီမိုကရေစီအပြည့်အဝမရသေးပေမဲ့ကုလို့ရင်လာလေးတော့တဝက်ကျော်ကျော်တော့ရတယ်အဲ့လိုမှမလုပ်ခဲ့မရဘူးအဲ့တော့နောက်တစ်ချိန်လဲကုလို့ရင်လာမရသေးရင်เนาะတိုင်းပြည်မှာရှိတဲ့လူထုတရားလုံးကအခုလိုပဲထပြီးတော့เนาะပါဇက်နဲ့မတောင်းမနဲ့เนาะလက်တွေ့ကြကြเนาะလှုပ်ရှားရင်ကိုလိုချင်တာရမယ်ဆိုတာဒါမျက်မြင်သက်သေအထောက်လာပဲ
သူ့အကြောင်းစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်မြန်မာတခွင်အစီအစဉ်မှာတော့မြန်မာနိုင်ငံကအခြေခံအဆောက်အဦတွေနိုင်ငံတကာအစ်မီတိုက်တာတွေတိုးချဲ့လောက်ဆောက်လုပ်နေချိန်မှာတော့လုပ်ငန်းဝင်ဘေးအန္တရာယ်ကင်းရှင်းမှုကအားနည်းနေသေးလို့ဒီအစ်စ်မြန်မာအောင်အတွက်တည်ထောင်ဥပဒေတွေပြဋ္ဌာန်းဖို့လိုတယ်လို့ပညာရှင်တွေကထောက်ပြပါတယ်1958ခုနှစ်တုန်းကပြဋ္ဌာန်းခဲ့တဲ့အလုပ်ရုံများအဥပဒေမှာတော့လုပ်ငန်းဝင်ဘေးအန္တရာယ်ကင်းရှင်းဥပဒေကပါဝင်ပေမဲ့လည်းတေချာမလိုက်နာတာကြောင့်ဒီအလုတ်ရှင်အလုတ်သမားနှစ်ဖက်ထိခိုက်နစ်နာမှုတွေရှိခဲ့ရပါတယ်။ဒါကြောင့်မို့လို့တသက်မှတ်မှတ်ဥပဒေတစ်ခုရှိလာပြီဆိုတဲ့အကြောင်းအပြည့်အစုံကိုတော့မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကတင်ပြပေးထားပါတယ်ရှင
်။မြန်မာနိုင်ငံမှာတော့စားလို့ရေးလုပ်ငန်းဝင်ဆိုင်ရုံအလုံယုံလုပ်ငန်းခွင်တွေမှာလုပ်သမားတွေရဲ့ဘေးအန္တရာယ်ကင်းရှင်းမှုဟာလုပ်ရှင်တွေပေါ်မူတည်နေတယ်လို့လုပ်သမားတွေကိုယ်တိုင်ကလည်းလုပ်ငန်းခွင်တွေမှာဘေးအန္တရာယ်ကင်းရှင်းစေဖို့အတွက်လုပ်ရှင်တွေစီကနေအခွင့်အရေးတွေကိုတောင်းဆိုဖို့လိုအပ်နေပါတယ်။အခုချိန်မှာတော့မြန်မာနိုင်ငံကဆောက်လုပ်ရေးလုပ်ငန်းခွင်တွေထဲမှာမတော်တဆထိခိုက်မှုတွေရှိနေပြီးအလုပ်သမားတွေဟာလည်းစားဝတ်နေရတော့အန္တရာယ်ကင်းရှင်းမှုကိုအလေးမထားပဲရတဲ့အလုပ်တွေကိုဝင်ရောက်လုပ်ကင်နေကြတာပါ။အဲ့လိုမတော်တဆမှုတွေဖြစ်ပွားရတာလုပ်ငန်းခွင်နဲ့ဘေးအန္တရာယ်ကင်းရှင်းမှုနဲ့ပတ်သက်ပြီးတိကျတဲ့ဥပဒေထိရောက်တဲ့ရေးရုံမရှိတာစောက်လို့ရေးလုပ်ငန်းတွေအနေနဲ့ contract လုပ်ငန်းဆိုင်ရာစည်းကမ်းချက်တွေကိုလိုက်နာမှုမရှိတာအသက်ကယ်ဖို့အတွက်အထောက်အကူမရှိတာတို့ကြောင့်ဖြစ်ပေါ်နေတာလို့ပြောဆိုမှုတွေရှိနေပါတယ်မြန်မာနိုင်ငံစောက်လို့ရေးလုပ်ငန်းရှင်များအသင်းရဲ့တွဲဖက်တွင်းရေးမှု UA လင်းကတော့အဲ့ဒီလိုမတော်တဆမှုဖြစ်နေတာကိုဘယ်နေရာတွေမှာအများဆုံးတွေ့နေရတယ်လဲဆိုတာကိုတော့အခုလိုပြောဆိုထားပါတယ်
သ safety နဲ့ပတ်သက်ပြီးအားနည်းတယ်ဆိုတာကျွန်တော်တို့ concession တွေမှာက main con တွေရှိတယ်လို့ subcon တွေလည်းအများကြီးရှိပါတယ်ဒီ main con ဟိုပါဗော main con company ထောင်ထားပြီးတော့ registration လုပ်ထားတဲ့ company ကြီးတွေကတော့ safety အရေးကြီးကြောင်းလည်းသိတယ် safety ကိုလိုက်နာဖို့လည်းဒီနေ့ရက်ရက်လုတ်တဲ့ကုမ္ပဏီတွေရှိသလိုများသောအားဖြင့်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်တဲ့ JB လုတ်တဲ့ကုမ္ပဏီတွေဆိုလို့ရှိရင်တော့ဒီ safety and rule and regulation ဆိုတာမဖြစ်မနေလိုက်နာကြရတဲ့အတွက်အဲ့ဒီကုမ္ပဏီကြီးတွေမှာအသက်ဝင်တဲ့အလုပ်သမားတွေကတော့ဒီ PPE ကိုမဖြစ်မနေဝေ့ရတယ် safety regulation တွေကိုသေချာချာသူတို့တည်လဲတည်တယ်လိုက်လဲလိုက်နာရတယ်ပေါ့နော်ဟိုများသောအားဖြင့်မလိုက်နာကြတာကတော့ကုမ္ပဏီအသေးလေးတွေနဲ့ကုမ္ပဏီအသေးလေးတွေကနေပြန်ပြီး second လုပ်ကြတဲ့ crew လေးတွေပေါ့အလုပ်ဆောက်လို့ရအဖွဲ့လေးတွေအများကြီးရှိတာပေါ့အဲ့လိုအဖွဲ့လေးတွေကတော့လုပ်ငန်းသေးသေးလေးတွေကိုပဲခွဲခွဲပြီးလုပ်ကြတဲ့အတွက်ဒီ safety ကိုလည်းဟိုပညာပေးဖို့အတွက်တို့အချိန်မပေးနိုင်တယ်လို့တို့ကိုယ်တိုင်ကလည်းဒီ knowledge တွေနဲ့ပတ်သက်ပြီးတချို့ကအားနည်းနေတာကြီးရှိတာပေါ့နော
်ဒါအပြင်အလုပ်သမားတွေအနေနဲ့လည်းအလုပ်ရှင်တွေအပေါ်တောင်းဆိုဖို့လိုအပ်တာတွေရှိနေတယ်လို့အလုပ်သမားတွေကိုယ်တိုင်ကလည်းဝတ်ဆောင်ပေးဝတ်ပြီးလှုပ်လှုပ်ဖို့လိုအပ်နေတာလည်းဖြစ်ပါတယ်မြန်မာနိုင်ငံကဆက်လို့ရအလုပ်သမားအများစုကတော့အဲ့လိုဝတ်ဆောင်ပေးဝတ်ပြီးလှုပ်လှုပ်တဲ့အခါမွန်းကျက်တာပူလောင်တာနဲ့အလုပ်မတင်တာတွေရှိတယ်ဆိုတဲ့အကြောင်းပြချက်နဲ့ဝတ်ဆောင်တွေကိုမဝတ်ဘဲအလုပ်လုပ်နေကြတာဖြစ်ပါတယ်ဒါကြောင့်လုပ်ငန်းခွင်ထဲမှာဘေးရန်ရခင်ရှင်ဖို့ကကျွမ်းကျင်လုပ်သားတွေရှိဖို့လိုအပ်နေတာနဲ့လည်းတက်ဆိုင်နေတယ်လို့မြန်မာနိုင်ငံစားလို့ရင်းနဲ့တက်လုပ်ငန်းအလုပ်သမားတမကများအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဦးမင်းမင်းလက်ကအခုလိုပြောပါတယ
်။ဘေးကင်းလုံခြုံသောလုပ်ငန်းဝင်တွေလုပ်ငန်းဝင်တွေပေါ့နော်လုပ်ငန်းဝင်တွေဖြစ်လာအဘူအတွက်ကလည်းစကေးနဲ့လည်းတက်ဆိုင်ပါတယ်။ကျွန်တော်ဒီစကေးထရိနင်းလုပ်တဲ့နေရာမှာလည်းဒီ Arch နဲ့ပတ်သက်ပြီးဒီဘေးကင်းပေါ့နော်ဘေးရနေကင်းရှင်းနဲ့ပတ်သက်ပြီးတော့လည်းဒီတင်နန်းရဲ့တင်ယူညှို့နှမ်းနေမှာလည်းဒါကိုထည့်ထားပါတယ်ထည့်ထားတဲ့အတွက်ကျွန်တော်တို့ကဒီလူတွေဒီ scale training ကိုတက်လိုက်ခြင်းအပြင်ဒီ Osh ကသူတို့ရဲ့အတွေးမြင်ကိုလည်းရသွားတယ်။ရသွားတာဖြစ်တဲ့အတွက်ကျွန်တော်တို့က scale ပေါ့နော် scale အလုပ်သမားတွေလည်းဖြစ်တယ်ဘေးကွန်းလင်ညုံမှုနဲ့ပတ်သက်ပြီး BNA ကင်းရှင်းနဲ့ပတ်သက်ပြီးတော့သူတို့တွေဒီအသိမြင်ရှိသွားတဲ့အလုပ်သမားတွေဆိုရင်လုပ်ငန်းဝင်တွေကိုရောက်တဲ့အခါမှာသူတို့ scale labor ဖြစ်တဲ့အတွက်သူတို့ရဲ့စောက်တဲ့ဒီအဆောက်အဦတွေဒီခုနေနေဒီဒါဟို standard ပေါ့နော်ဟိုပြပြဝဝနဲ့ quality ပြည့်တဲ့အဆောက်အဦတွေဖြစ်လာမယ်။ဖြစ်လာတဲ့အခါကျရင်ကျွန်တော်တို့အခုလိုပေါ့နိုင်ငံသားအဲကုမ္ပဏီတွေလာတယ်ကျွန်တော်တို့ဒါမြန်မာနိုင်ငံမှာဆိုလို့ရှိလို့ရှိရင်နိုင်ငံခြားကုမ္ပဏီအများစုဖြစ်တဲ့ကျွန်တော်တို့က PLN ရှိတယ်ကျွန်တော်တို့ကကိုရီးယားရှိတယ်စင်ကာပူရှိတယ်ပေါ့နော်ဒါဂျပန်ရှိတယ်ဒီလိုဆောက်လို့ရေးကုမ္ပဏီတွေမှာသူတို့ဒီအချိန်မြွေးပေါ့ဟိုအလုပ်လျှောက်လို့ရလာတယ်ဟိုကျွန်တော်တို့ကနိုင်ငံခြားကုမ္ပဏီတွေကမြန်မာလုံသားကိုခန့်ရမယ်ဥပမာ20ရာခိုင်နှုန်းခန့်ရမယ်လို့ပြောမြန်မာလုံသားအတိုင်းဒီ scale labor ဖြစ်လာရင်သိကြတယ်သူတို့ဒီနိုင်ငံခြားသားအလုပ်သမားကိုသူတို့ခေါ်ယူပြီးတော့မခိုင်းတော့
အခုချိန်မှာတော့လုပ်ငန်းခွင်ဘေးရန်ရဲ့ကင်းရှင်းမှုဆိုင်ရာဥပဒေကိုပြထန်းနိုင်မှုတက်ဆိုင်ရအဖွဲ့စည်းတွေကကြိုးပမ်းနေကြပါတယ်။ဒါကြောင့်အဲ့ဒီဥပဒေပြထန်းနိုင်ပြီးကုမ္ပဏီတွေကလည်းလိုက်နာမယ်ဆိုရင်တော့လုပ်ငန်းရှင်တွေအတွက်အကျိုးမြတ်တွေရလာမှာဖြစ်တယ်လို့အဲ့ဒီအတွက်လည်းအားလုံးကပူးပေါင်းဆောင်ရွက်တင်တယ်လို့ဦးအေးလင်းကအခုလိုပြောပါသေးတယ
်။ The Osh ကတော့နိုင်ငံတကာမှာတော့တချို့နိုင်ငံတွေကလည်းအာဆီယံမှာဆိုတော့ထဲထဲဝင်လုပ်နေပြီပေါ့နော်။လုပ်ချင်းအပြင်တော့ခုနကလိုမျိုးပေါ့ကျွန်တော်တို့ကတော့အကောင့်ထဲပေါ်ခြင်းမပေါ်ခြင်းတက်ကို prevention ပေါ့နော်စတင်ကြိုတင်ကာကွယ်တဲ့ပုံစံတွေကဒီ Osh ရဲ့ဟိုသူများနိုင်ငံတွေလုတ်တယ်လို့မျိုးကျွန်တော်တို့နိုင်ငံလည်းထဲထဲဝင်ကျူးကျူးဆဆလုတ်လာမယ်ဆိုလို့ချင်းဆက်လို့ရေးလောကမှာအန္တရာယ်များတယ်ဆိုတာမျိုးอ่ะဒါတဖြည်းဖြည်းနဲ့နေသွားမယ်ပေါ့နောက်ဆုံးဆင့်ကုမ္ပဏီတွေကတော့လက်မထောင်ပြီးတော့မှ zero accident ဖြစ်တဲ့ကုမ္ပဏီတွေအများကြီးဖြစ်လာလို့ချင်းဒါဒီကုမ္ပဏီတွေအတွက်ရလက်လက်ကောင်းတယ်လို့ကျွန်တော်တို့အလုပ်သမားတွေရဲ့ဘဝဆက်လို့ရေးလောကရဲ့ဘဝမှာလည်း accident ဆိုတာအရင်နေသွားမှာပါတရားတွေကထဲထဲဝင်သိရှိပြီးတော့မှတည်တည်ချာချာလိုက်နာနိုင်ရင် OSHA reserve ဖြစ်တဲ့ဟိုချက်ချင်းပြုတ်ကြတဲ့အစည်းအဝေးမျိုးမဟုတ်ဘဲနဲ့တောင်မှဒီလုပ်ငန်းဝင်တွေရတဲ့ရေရှည်ခံစားရမယ့်ယောဂဝေဒနာဆိုးတွေကနေကာကွယ်ခြင်းဆိုတဲ့အသိပညာတွေကိုတည်တည်ကြာနားလည်လာမယ်လိုက်နာနိုင်မယ်ကျင့်သုံးလာနိုင်မယ်ဆိုလို့ရှိရင်ဒီကလေးတွေရဲ့ future ဘဝဒါငငရွယ်နဲ့လည်းအသက်မဆုံးရှုံးဘူးနောက်ပြီးတို့ရဲ့စီးပွားရေးနဲ့မိသားစုဘဝလည်းပြောရှင်တဲ့ဘဝနဲ့အဆုံးသတ်နိုင်မှာပေါ့နော်ဒါကြောင့်မလို့အကုန်လုံးကပူတွဲပြီးတော့ tripartite ပေါ့နော်အစိုးရရောအလုပ်ရှင်ရောအလုပ်သမားရောဒီကဏ္ဍတွေတိုးတက်ဖွံ့ဖြိုးဖို့အတွက်ကကိုယ်နိုင်ငံရေရှည်အတွက်ကဒါလုတ်တဲ့နဲ့ခန္ဓာဖြစ်ပါတယ
်1959အလုပ်ရုံမြတ်အဥပဒေမှာတော့လုပ်ငန်းခွင်ဘေးရန်ရဲ့ကင်းရှင်းရေးဆိုင်ရာဥပဒေပါဝင်ပေမဲ့လည်းလိုက်နာမှုအားနေတာကြောင့်တည်တံ့ဥပဒေပြဋ္ဌာန်းပြီးအရေးယူမှုတွေကိုတင်းတင်းကြပ်ကြပ်လုပ်ဖို့လိုအပ်နေတာဖြစ်တယ်လို့လုပ်ငန်းရှင်တွေနဲ့တက်ဆိုင်ရာပညာရှင်တွေကပြောဆိုနေကြတာဖြစ်ပါတယ်ဒါအပြင်အလုပ်သမားတွေကိုလည်းလုပ်ငန်းခွင်နဲ့အန္တရာယ်ကင်းရှင်းစေမဲ့တင်ဒန်းတွေကိုစနစ်တကျတင်ကြားပေးဖို့လိုအပ်ပြီးအဲ့ဒီကိစ္စနဲ့ပတ်သက်လို့တချို့မသိသေးတဲ့စောက်လို့ရေးလုပ်ငန်းရှင်တွေကိုလည်းပြညာပေးဖို့လိုအပ်နေတာဖြစ်ပါတယ်ကျွန်တော်ကောင်းမြတ်ဖြူပါမြင်းမခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပ
ါမြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတဲ့လေလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်ဩဂုတ်လ17ရက်စနေနေ့ညရဲ့မြမစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဘက်မှာတော့လှိုင်းဒိုမီတာ25 kHz 15953ည၊လှိုင်းဒိုမီတာ32 kHz 11803ည၊လှိုင်းဒိုမီတာ57 kHz 933နဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါရဲ့ရှင်။အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညဒဲလီလိုက်စီစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်စနေညဒရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီနေ့ဒရိုက်လေးလိုက်အစီအစဉ်မှာတော့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာဒီမိုကရေစီလွတ်လပ်ခွင့်နဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလိုအပ်ချက်တွေကိုဦးစားပေးတင်လာစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေကပိုပြီးအရေးကြီးသလားဆိုတာကိုဆွေးနွေးသွားမှာဖြစ်ပါတယ်ဒီမကြာသေးခင်တုန်းကပဲတရုတ်ဆိုးရအဘော်ဒီ Global Times သတင်းစာဆောင်းပါးတစ်စောင်းမှာမြန်မာနိုင်ငံရဲ့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေမှာအများကြီးဝါဒတွေကြောင့်ဟန်တာတွေဖြစ်ရတယ်ဆိုပြီးရေးထားပါတယ်အစိုးရမဟုတ်တဲ့ဒီ NGOs အဖွဲ့အစည်းတွေများလွန်နေတာဒီအများပြည်သူသဘောထားတွေကိုဦးစားပေးလွှတ်တာတွေကြောင့်အစိုးရအနေနဲ့မူဝါဒချမှတ်တဲ့နေရာတွေမှာလည်းအားနည်းချက်တွေရှိသလိုပဲအရေးကြီးတဲ့စီမံကိန်းတွေကိုအကောင့်ထဲမဖော်နိုင်တာတွေရှိတယ်ဆိုပြီးတော့လည်းထောက်ပြရတယ်ရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းလေးလိုင်းပေါ်မှာရောက်နေပါပြီဟိုတူကတော့ကျွန်တော်တို့ဒီတရုတ်နိုင်ငံမှာခြေစိုက်ထားတဲ့မြန်မာရေးအကဲခတ်ဒေါက်တာလှကျော်စိုးဖြစ်ပါတယ်နောက်တူကတော့မြန်မာနိုင်ငံမှာဟာဗျူဝါနဲ့မူဝါဒလေးလိုက်အဖွဲ့ကဥအောင်သူငိမ့်တို့ဖြစ်ပါတယ်ဆိုတော့ကျွန်တော်ဆွေးနွေးပွဲကိုအခုပဲစားလိုက်ချင်ပါတယ်ဟိုဒီနေ့မှာဒေါက်တာလှကျော်စိုးရဲ့တုံးသက်ချက်ကိုအချင်းယုံကျွန်တော်ကြားချင်ပါတယ်ခင်ဗျာဒီ Global Times သတင်းစာရဲ့ဆောင်းပါးဒီသဘောထားအမြင်ဆောင်းပါးဆိုရင်လည်းတရုတ်ဆိုးရဲ့အဘော်ကိုတစုံတရာထင်ရနေတယ်လို့လည်းဆွေးနွေးပါတယ်ဆိုတော့ဆောင်းပါးရှင်တွေရဲ့ထောက်ပြချက်တွေအရမြန်မာနိုင်ငံရဲ့ Brexit အခြေအနေကိုထင်ရတယ်လို့တကယ်ပဲဆွေးနွေးလာဒေါက်တာလှကျော်စိုးအရင်အချင်းယုံသုံးသပ်ပေးပါခင်ဗျာ
ဟုတ်ကဲ့မပထမအဦးဆုံးပြောချင်တာတော့အဲ့ Global Times နဲ့ပတ်သက်လို့ပေါ့နော်အဲ့ဒီဟိုနေ့ကသတင်းစာဟာဟိုအစိုးရအဘော်လို့တော့ပြောလို့မရဘူးသို့တော်လည်းဟိုတစုံတရာဟိုအစိုးရရဲ့ဟိုအမြင်တွေပါတွေတော့တည်ရောက်မှုရှိပါတယ်ဟိုဖော်ပြချက်တွေရှိတာပေါ့နော်ဘာဖြစ်လို့လဲဆိုတော့အစိုးရဝန်ထမ်းတွေကိုယ်တိုင်ကရေးတာဖြစ်တာခုတရုတ်ပြည်မှာကသူကတော်တော်ကိုဒီသတင်းစာလွတ်လပ်ခွင့်မီဒီယာလွတ်လပ်ခွင့်ကတော်တော်ပြီးတော့ဒီ Global Times ကလည်းသူကအများကြီးလလလလာရေးလို့ရပါတယ်သူတို့ဒီကိစ္စတွေပါတယ်အထူးသဖြင့်ဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်လို့ဒီလိုကိစ္စမျိုးတွေကိုပညာရှင်တွေကိုလလလလာရေးခွင့်ပြုပါတယ်အဲ့တော့ဒါဗမာပြည်ရဲ့အကြောင်းနေမဟုတ်ဘူးနိုင်ငံအတော်များများရဲ့အကြောင်းတွေကိုပါသူကရေးသားနေတာရှိတယ်အထူးသဖြင့်ဒီတရုတ်ကသူ့ကိုယ်သူလဲဖွံ့ဖြိုးစေနိုင်ငံတွေရဲ့ဟိုဗာလေရှိဟိုအလံကိုင်းလို့သဘောထားတာပေါ့နော်ဖွံ့ဖြိုးဆဲနိုင်ငံတွေကိုသူကစီယုံပြီးတော့သူကဖွံ့ဖြိုးပြီးနိုင်ငံတွေရဲ့ဟိုနေရာတွေကိုတဖြည်းဖြည်းဝင်တိုးယူဖို့လုပ်တဲ့အတွက်ကြောင့်သူကဖွံ့ဖြိုးဆဲနိုင်ငံအတော်များများအကြောင်းတွေကိုရေးတာတွေ့ပါတယ်ဒီဗမာပြည်နဲ့မဟုတ်ပါဘူးဥပမာအားဖြင့်ဟိုမလေးရှားနိုင်ငံလိုဟာမျိုးနော်ကမ္ဘောဒီးယားလိုဟာမျိုးနောက်ပြီးတော့ဗီယက်နမ်လိုဟာမျိုးအဲ့လိုနိုင်ငံတွေရဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာတွေဘာတွေကိုလဲတော်တော်များများရေးတာတွေ့ရပါတယ
်ဟုတ်ကဲ့
ပမာပြည်တည်ရတော့မဟုတ်ပါဘူ
းဟုတ်ကဲ့ဆိုတော့ဆရာမဟိုတဆောဒီစောင်းမမှာပါတဲ့အချက်တွေပေါ့လေသူတို့ဟိုထောက်ပြသွားတဲ့ဟိုအချက်တွေဟာဟောဒီမြန်မာနိုင်ငံရဲ့ဒီပဂတိအခြေအနေကိုထင်ရတယ်လို့ပြောနိုင်တယ်လားဆရာမ
ကျမကတော့ဒီလိုကြည့်ပါတယ်ဟိုဒီဖွံ့ဖြိုးတိုးတက်ရေးနဲ့သဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးကဒီနှစ်ခုဟာ ဒီစံကျင်မဲ့နေရကပေါင်းစည်းနေတဲ့ပြိပခတစုံလို့တွေ့ရတယ်။အဲ့တော့ဗမာပြည်မှာသူတို့ဗမာပြည်ကသာဒီလိုပြောတာသူတို့နိုင်ငံလည်းဒီလိုပဲဖြစ်နေတာပဲလေ။အဲ့တော့ပြည်သူလူထုကအသိမြင့်လာတဲ့အခါမှာအထူးသဖြင့်ဒီသဘာဝပတ်ဝန်းကျင်နဲ့ပတ်သက်လို့ဟိုနည်းနေတိတ်များလာတဲ့အခါမှာထိခိုက်နစ်နာမှုတွေတိတ်များလာတဲ့အခါမှာလူတွေကနိုးကြားလာပြီးတော့ဖွံ့ဖြိုးတိုးတက်ရေးကိုပဲအဓိကထားတဲ့အဲဒေသတွေပြည်နယ်တွေမှာလည်းဒီလိုပဲသူတို့နိုင်ငံမှာလည်းတော်တော်များများပြဿနာတွေတက်နေတာပါပဲအဲ့တော့ကျမတို့ဗမာပြည်မှာလည်းဒါဟာစီးပွားရေးအရာတံပြောင်းလာတဲ့အခါမှာတွေးလေတွေးထားရှိတယ်ဖြစ်လေဖြစ်ထားရှိတယ်သဘာဝပဲဖြစ်တာမို့လို့အဲဘလို့ခေါမလဲနည်းနည်းနီးစပ်ပါတယ်ဗမာပြည်ရဲ့ဖြစ်ဖြစ်နဲ့သူတို့ပြောနေတာတွေနဲ့လည်းအတော်နီးစပ်တယ်လို့ပြောလို့ရပါတယ
်ဟုတ်ကဲ့ဆိုတော့ကိုအောင်သူညင်းရဲ့သဘောထားကိုခင်ဗျအခုကျွန်တော်တို့ဒီ Global Times စောင်းမပါမှာဖော်ပြထားတဲ့ဒီအချက်ကိစ္စတွေကမြန်မာနိုင်ငံရဲ့ဗဟိအခြေအနေနဲ့ထင်ရှားမှုရှိရလို့ယူဆလာခင်ဗျ။
ကျွန်တော်မြင်တော့သူတို့ရဲ့သုံးသချက်ကတော့ဟိုတစ်ခါကကြည့်မယ်ဆိုရင်လို့ရှိရင်တော့မှားတယ်လို့ကျွန်တော်ထင်ပါတယ်။ဆိုတော့နောက်တစ်ခုကကျတော့ဒီအခုသူ့ရဲ့ဆောင်းပါပေါ့နော်ဒီဇန်ဝေယူဆိုတဲ့ဒီသူရေးထားတဲ့ဆောင်းပါမှာကျွန်တော်ကြည့်ရတာကျတော့အနှစ်ချုပ်က၄ချက်လောက်တွေ့တယ်ဗျ။ဆိုတော့အဲ့ဒီ၄ချက်ကလည်းတရုတ်ပြည်ဘက်ကအမြင်နဲ့ရေးထားတဲ့သဘောမျိုးဖြစ်တယ်ပေါ့နော်။ဆိုအဲ့လေးချက်ကဘာလဲဆိုတော့တခုကတော့ဒီကျွန်တော်တို့နိုင်ငံမှာတဲ့ဥပဒေကလည်းအားနည်းတယ်ဒါကြောင့်မလို့ဒီကျွန်တော်တို့နိုင်ငံမှာ NGO တွေကအများကြီးရှိနေတယ်ဆိုတော့ဟာမျိုးပေါ့ကျွန်တော်အမြင်ကတော့ဒီလောက်ကြီး NGO တွေအနေနဲ့ဩဇာလည်းမရှိတော့ဘူးသိလည်းမများလောက်လို့တော့ကျွန်တော်ကျင်ပါတယ်နောက်တစ်ခုကကျတော့သူတို့သုံးသပ်တာကတော့ resource nationalism လို့ခေါ်တယ်ကျွန်တော်တို့ဒီတဘာဝအရင်းမြစ်နဲ့ပတ်သက်လို့အမျိုးသားရေးဝါဒတွေထပ်တန်းနေတဲ့ဆိုတော့ဟာမျိုးပေါ့ဒါကတော့ကျွန်တော်မြင်တဲ့ကျွန်တော်တို့ဘက်ကမပွားဘူးလို့ထင်ပါတယ်။နောက်တစ်ချက်ကတော့ကျွန်တော်တို့ environmental politics လို့ခေါ်တဲ့ဒီသဘာဝပတ်ဝန်းကျင်ကိစ္စကိုအလေးပေးတဲ့နိုင်ငံရေးပေါ့ဗျာ။ဆိုတော့ဒါကိုထွန်းကားနေတယ်အလေးပေးနေကြတယ်ဆိုတော့ဟာလေဟိုကျွန်တော်တို့လောက်ကြီးမဟုတ်လောက်ဘူးလို့ထင်ပါတယ်။ဆိုတော့နောက်ဆုံးချက်ကသူသုံးသပ်ထားတာကအခုလက်ရှိတရုတ်နဲ့ဒီအမေရိကန်ကြားထဲမှာဒီကုန်သွယ်ရေးစစ်ပွဲတစ်ပွဲပြိုင်ဆိုင်မှုတွေဖြစ်နေတယ်ပေါ့။အဲ့ဒီမှာလည်းကျွန်တော်တို့ကဘသူဘက်မှမရက်ပင်နဲ့ကြားနေတယ်ဆိုတဲ့သဘောမျိုးသုံးသပ်ထားတာတွေ့ရတယ်။ဆိုဒါလည်းကျွန်တော်ထင်တယ်ကျွန်တော်မမှားဘူးလို့ထင်ပါတယ
်ဟုတ်ကဲ့ကိုအောင်သူငင်းတုံးတက်တာကျေးဇူးပါဆိုတော့ဟိုစင်မဒေါ်လာကျော်စောဝယ်ပြန်ပြောချင်ပါတယ်ဆော့ဆော့ဒီကိုအောင်သူငင်းလည်းပြောတော့တာတခုရှိရပါလေဒီဟိုဒီဒီဟိုအများပြည်သူရဲ့သဘောထားလေးကိုဟိုပို့ပြီးဥစားပေးတဲ့အတွက်ပြပရင်းနှီးမြှုပ်နှံမှုတွေကိုအားပေးရမရောက်ဘူးဆိုပြီးတော့လဲဆောင်းမမှာထောက်ပြတာရှိတယ်နောက်ဒီတိုင်းပြည်ဖွံ့ဖြိုးရေးမှာဒီရင်းမြစ်တွေကိုအမျိုးသားရေးစိတ်ဓာတ်နဲ့ကာဝေချင်တာတွေကလည်းဒီဖွံ့ဖြိုးရေးမှာအဓိကဟန်တာဖြစ်နေတယ်ဆိုပြီးတော့လဲဟိုထောက်ပြတာရှိပါတယ်ဟိုဘလို့ကိစ္စတွေမျိုးလဲဆိုတာတော့အတိအကျပြောမထားရင်ပဲဟိုဟိုမြစ်ဆုံဆက်စီမံကိန်းကိုဒီဟိုဝိုင်းပြီးကန့်ကွက်တဲ့ကိစ္စမျိုးတွေကိုဟိုထောက်ပြချင်တာလို့လည်းယူဆနိုင်ပါတယ်ဆိုတော့ဒီလိုထောက်ပြချက်တွေရောလက်ခံနိုင်စရာအချက်လို့ပြောလို့ရသလားခင်ဗျာဟိုဒေါက်တာလာကျော်စောခင်ဗျာ
အိုဒီသဘာဝပတ်ဝန်းကျင်ထိမ့်သိရင်းနဲ့ပတ်သက်လို့ပဲဖြစ်ဖြစ်နော်ဒီ swine နဲ့ပဲပတ်သက်လို့ပဲဖြစ်ဖြစ်တိရုတ်ကပြောချင်တာခုနခင်ဗျားပြောတာမှန်ပါတယ်မြစ်ဆုံကိစ္စကိုရည်ရွယ်တယ်ဆိုတာမှန်ပါတယ်ဘာဖြစ်လို့လဲဆိုတော့သူကထောက်ပြချင်တာအဓိကအားဖြင့်အဲဟိုနင်းဘယ်လိုခေါ်မလဲကုန်ကြမှုအနည်းဆုံးဟာရေအားလျှက်စစ်ဖြစ်တယ်ဆိုတာကိုသူကအဲပြောချင်တာပါပဲအဲ့တော့ရေအားလျှက်စစ်ဆိုလို့ရှိရင်တော့ကျမတို့ကမြစ်ဆုံလို့ပါလို့လောက်အောင်ပါပေါ့ဗျာဒါကတော့အဲ့တော့ဒီဟာကဒီဒီ swine နဲ့ပတ်သက်လို့ဟို swine နဲ့ပတ်သက်လို့အမျိုးသားဆိုင်ရာဟိုနေစီမံကိန်းတရားတော့ရှိဖို့လိုတယ်သူတို့နိုင်ငံမှာလည်းရှိပါတယ်အဲဟိုတကယ်တကယ်တော့ကြောင်မီးသွေးပဲဖြစ်ဖြစ်ကြောင်မီးသွေးကိုသူတို့နိုင်ငံမှာဆို86ရာခိုင်နှုန်းတောင်သုံးနေတာပါအခုတဖြည်းဖြည်းနဲ့လျှော့ချလာနေတာ2050လောက်ကြာမှ50ရာခိုင်နှုန်းတိလျှော့ချမယ်ကြံနာတွေကတော့အခုနပြောတဲ့အဲပြန်ဖြည့်နိုင်တဲ့ဟို swine တွေသုံးတာ600ရာခိုင်နှုန်းကနေ10ရာခိုင်နှုန်းပဲရှိသေးတယ်ဒါတော့သူတို့နိုင်ငံမှာเนาะအဲ့တော့ကျမတို့နိုင်ငံအနေနဲ့ကလည်းဒီဘက်ကပဲဟိုကိုယ့်အတွက်ဖွံ့ဖြိုးတိုးတက်ရေးအတွက်ဒီ swine ကိုသုံးတဲ့အခါမှာအမျိုးသားဟွန်းင်းကိုသုံးတဲ့တကယ်လို့ရေအားလျှက်စစ်ကတကယ်လို့ဟွန်းင်းပြုတ်တယ်ဆိုလို့ရှိရင်လေပြည်သူလူထုကိုကျမတို့ကပုံမှန်လင်းလင်းချပြစရာလိုတယ်ပြည်သူလူထုကိုကောင်းကောင်းမွန်မွန်ရှင်းပြဖို့လိုတယ်သူတို့နိုင်ငံမှာလည်းဒီလိုပဲအများကြီးဖြစ်ခဲ့တာပေါ့ဥပမာအဖြစ်ဟိုမြစ်ဆုံအဲဟုတ်ပါဘူးသူတို့ရှိမှာမြစ်ချင်းသုံးနေရရေကာတာလုတ်တဲ့ကိစ္စတုန်းကလည်းဒီလိုပဲသူကတိုင်းပြည်ကိုရှင်းပြရတာပြည်သူလူထုကိုရှင်းပြရတာအားကောင်းချက်ကဘာဖြစ်တယ်အားနည်းချက်ကဘာဖြစ်တယ်ဆိုတာရှင်းပြရတာဖြစ်တယ်အဲ့တော့ကျမတို့ဗမာပြည်မှာလည်းဥပမာရေအားလျှက်စစ်ကိုပဲအားကိုးမ ယ်ဆိုရင်ဒါဟာကျမတို့အတွက်ကောင်းကျိုးอ่ะပါရှိနိုင်တယ်မကောင်းကျိုးอ่ะပါရှိနိုင်တယ်အဲ့မကောင်းကျိုးတွေကိုဘယ်လိုသက်သာအောင်လုပ်မလဲဆိုတာပြည်သူလူထုကိုသိချရှင်းပြဖို့လိုတယ်တကယ်လဲသူတေသနာလုပ်ဖို့လဲလိုတယ်အဲ့တော့အဲ့ဒီဟာတွေကသူတို့လုပ်နီးကင်ကြီးတွေကိုကြည့်ရင်တော့သူတို့ကတော့တော်တော်ဘက်ဆုံးတယ်လေဟိုဘယ်လိုခေါ်မလဲဖွံ့ဖြိုးတိုးတက်တဲ့နိုင်ငံအဲဖွံ့ဖြိုးတိုးတက်တဲ့နိုင်ငံလို့ပြောပေမဲ့တကယ်အစင်းကသူတို့ကလဲဖွံ့ဖြိုးတိုးတက်ပြီးဟိုလှမ်းနေတဲ့နိုင်ငံဖြစ်တော့သူတို့ဘက်ကတော့တော်တော်ပက်ဆုံးတယ်အဲ့တော့ကျမတို့နိုင်ငံကအခုမှဖွံ့ဖြိုးတိုးတက်ဖို့ဟိုလှမ်းတာပဲရှိသေးတဲ့အတွေ့အဲ့ဒီနီးလမ်းတွေကိုတော့ကျမတို့လေ့လာသင့်မယ်ထင်တယ်အဲ့ဒီဟာတွေလေ့လာနိုင်ရင်အထူးသဖြင့်ပြည်သူလူထုကိုပါနားလည်အောင်သိရှိစွာရှင်းပြနိုင်မယ်ဆိုရင်တော့ကျမတို့လည်းအကျိုးရှိနိုင်ပါတယ်သူတို့ရှိရအော်နေနေထုံးစံဟဲ့ delay တွေပေါ့နော်သူတို့ရဲ့လုံလီလုံဟာကျမလေ့လာမယ်ဆိုရင်ကျမတို့လည်းအများကြီးအကျိုးရှိနိုင်ပါတယ
်ဟုတ်ကဲ့ဆရာမဆွေးနွေးပြရကျေးဇူးပါဆိုတော့ကိုအောင်သူငယ်ကိုလည်းမေးချင်ပါတယ်ကျွန်တော်ဟိုတခုရှိတာဒီမြန်မာနိုင်ငံတရားစာရချိန်စာမိတဲ့အတိုင်းပြည်လို့တော့ပြောခံထားတဲ့အတိုင်းပြည်ဆိုတော့ဟိုလူလူကြားမှာလည်းစီမံကိန်းတစ်ခုလုပ်တော့မယ်ဆိုရင်ဟိုခါခါသီးသီးဖြစ်တာဟိုတဘာဝလို့ဖြစ်နေပါတယ်ဆိုတော့အခုဆိုရင်ဒီရေရလက်စစ်စောက်ဖို့ပဲဖြစ်ဖြစ်ကြောင်မျိုးစစ်စိတ်ကိုစောက်ချင်တာဖြစ်ဖြစ်ကန့်ကွက်တာတွေလည်းရှိပါတယ်ဟိုဒါရီယာရောအခုဒီစောင်းမားထဲမှာထောက်ပြနေတယ်လို့ပေါ့လေဖွံ့ဖြိုးရေးမှာအတားဆီးတွေဖြစ်နေလားကိုအောင်သူငယ်ကျွန်တ
ော်တခုရှိတာတော့ကျွန်တော်တို့ဒီတစ်ဖက်ကစီးပွားရေးဖွံ့ဖြိုးမှုနဲ့တစ်ဖက်ကကြတော့ကျွန်တော်တို့ဒီတဘာဝပတ်ဝန်းကျင်ပေါ့နော်ဆိုတော့အဲ့ဒါကတော့ trade off လို့ခေါ်တဲ့အပေးယူသဘောမျိုးရှိပါတယ်တစ်ဖက်ကကျွန်တော်တို့ဖွံ့ဖြိုးမှုဘက်ကိုသိကဲရဲ့တစ်ဖက်ကတဘာဝပတ်ဝန်းကျင်ပြည့်စုံမှုကမလွဲမသွေပေးရတာပေါ့နော်ဆိုတော့အဲ့လိုအနေထားမှာကျွန်တော်အစိုးရဘက်ကချင့်ချိန်ဖို့လိုရယ်ခုနဆရာမထောက်ပြသလိုပဲပြည်သူလူထုကိုသိချာနားလည်အောင်ရှင်းပြပြီးမှလုပ်တဲ့လို့တော့ထင်တယ်အဲ့တော့ကျွန်တော်တို့ဒီပြည်သူလူထုဂျာထဲမှာလည်းတန်တရားတွေရှိနေတာကဒီကိစ္စတွေဂျာထဲမှာဂွေရိုက်နေတဲ့လူများရှိသလားပေါ့ဒါမှမဟုတ်လို့ရှိရင်လည်းဒီလိုကိစ္စတွေကိုပြည်သူတွေကိုသိချာမရှင်းပြဘဲနဲ့ကိုဂျိုးစီးပွားအတွက်လုပ်မဲ့သူတချို့ရှိသလားပေါ့ဆိုတော့ဒီလိုတန်တရားတွေရှိတဲ့အခါကျတော့ပို့ပြောကိုကျွန်တော်တို့တန့်ခွဲရတဲ့ဒေသမျိုးတွေဖြစ်တာပ
ါဟုတ်ကဲ့ကောင်းသူငယ်ဆွေးနွေးရကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုယ်တွေလည်းလေလိုင်းပေါ်မှာရှိနေကြပါတယ်အရင်ဆုံးကတော့ထိုင်းနိုင်ငံကကိုယ်တီးလည်မှုဖြစ်ပါတယ်ကိုယ်တီးလည်မှုလည်းဆွေးနွေးကြတာမေးမြန်းနေတာရှိရင်ဆွေးနွေးမေးမြန်းနိုင်ပါတယ်ခင်ဗျ
ဒီအားဖြင့်ပါလို့လဲဆိုတော့เนาะအခုတရုတ်ကကျွန်တော်တိုင်း
ကိုတီးလည်မှုပြောတဲ့အခါကျွန်တော်တို့ကကောင်းကောင်းမကြောက်ဘူးခင်ဗျာကိုတီးလည်မှုကိုပြန်ဆက်သွယ်ကြည့်ရမယ်ခင်ဗျာတယ်လီဖုန်းလိုင်းမကောင်းပါဘူးကျွန်တော်နောက်တူကိုလှည့်ပေးချင်ပါတယ်မန္တလေးမြို့ကကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်ရဲ့သဘောထားလဲဆွေးနွေးချင်တာမင်းမင်းချင်တာရှင်ဆွေးနွေးမင်းမြတ်နိုင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့အဲဒီစာမရေးတဲ့ပုဂ္ဂိုလ်ဟာသူတို့တရုတ်နိုင်ငံမှာလွတ်လပ်လပ်ရေးလို့ရတယ်ပြောတယ်ခုနဆရာမပြောတယ်လွတ်လပ်လပ်ရေးလို့ရတယ်ဆိုရင်သူအိုင်းမှာမျိုးသားရေးဒီလိုဟာဒီမိုကရေစီနဲ့ပတ်သက်ပြီးတော့သူဘာလို့ရေးလို့မရတာတော့ဟာလာဒီမိုကရေစီလွတ်လပ်ခွင့်သူရေးလို့မရပါဘူးဒါဗမာပြည်သူကတက်တက်ဟိုအာယုံနောက်တာပါဟိုဒီမြေဆုံအတွက်ဆိုတော့တော့ဒီပါကမှာဆိုလဲဒါသူတို့ဟိုရပိုင်းကကျွန်တော်ဒီ9လပိုင်းလောက်ကဟိုစက်ရုံတစ်ခုကိုသူတို့မီးရှို့ခံလိုက်ရတယ်အဲ့ဒါသူလဲအဲ့ကုမ္ပဏီမှာသူတို့ပါတယ်သူတို့နဲ့ဒီအာနာရှင်နေနေပေါ့အဲ့ကုမ္ပဏီနာမည်တောင်ပဲတောက်ပတ်ကျဲတဲ့9လပိုင်းဒီရှုကံလိုက်တယ်အလုံးသမားတွေလမ်းဘယ်သေးရင်မပေးတာပေါ့နော်ဒီဟာကဘယ်လိုပြောမလဲဆိုတော့သူတို့ကဗမာပြည်မှာဟို NGO တွေအလုံးရှုပ်တယ် NGO ကလည်းခုနဆရာကြီးပြောဆိုပါပဲဆင် NGO မှာဗမာပြည်လည်းလက်မခံပါဘူးပြည်တွင်းမှာသူတို့အားကိုပြည်တွင်းမှာရှင်းခိုင်းနေတာပြည်တွင်းရှင်းလို့လည်းအဆင်မပြေပါဘူးတရုတ်ခေါ်ရှင်းလည်းတရုတ်ကထပ်ပြီးတော့တရုတ်မှာရှိတာတရုတ်ကတရုတ်မှာရှိတာဟာလားအခုကိုကချင်ပြည်နာမှာပဲကြည်ကြည်ရှမ်းပြည်နာမှာပဲကြည်ကြည်ရခိုင်မှာပဲကြည်ကြည်ဖက်ဆုံဟာလာတိုင်းရင်းသားနေမျိုးတို့ပတ်ဒုက္ခပေးနေတာဘယ်သူမှဖြစ်ရှင်းလို့မရဘူးဒီတိုင်းရင်းသားဟာလာလက်နက်ကန်တွေကိုလည်းဟာလာအတိကဟိုဝါဆိုရင်သူသူ့နောက်မှာဟိုဟာတရုတ်ကပါဝင်အပြည့်ဝပါပြီလားတခြားအဲ့ဒီလက်နက်ကန်တွေဆိုရင်တိတ်ပြီးတော့သူမပကြဲဘူးဒီဝါမှာသူတို့လည်းအတွင်းထဲမှာပါဝင်တယ်သူတို့အမျိုးအတိုင်းဝန်းနေလဲအဲ့ဒါမှကြည့်တယ်
ဟုတ်ကဲ့ကိုတမ်းဟိုအဓိကဟိုဆွနေခြင်းတဲ့အချက်ကိုအဓိကနည်းနည်းလေးဇောင်းပေးပြီးဆွနေပေးပါခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဘာမှအတေးဥဝင်လို့လည်းအဆင်ပြေမှာမဟုတ်ပါဘူးအကိုရဲ
့ဟုတ်ကဲ့ကိုတမ်းဟောဆွနေတဲ့ကျေးဇူးပါကျွန်တော်တို့ကိုတီးလည်မှုကိုပြန်ပြီးဆက်သွယ်လို့ရပါပြီကိုတီးလည်မှုရဲ့သဘောထားလဲဆွနေမင်းမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ဒီ ပြောရပြောဆိုချက်တွေကျွန်တော်လက်ခံမရပါဘူး။ဒါပေမဲ့ဆိုတော့ကျွန်တော်မှမစီရနော်။ဒီစီစီချင်းငင်းတတာနဲ့တိုးတက်သွားလို့ရပါတခါ။ဘာဖြစ်လဲဆိုတော့ကျွန်တော်အနေနဲ့တော့ဈာန်လူခွင့်နဲ့ကိုယ်ကစက်တန်းခွင့်ပေးမယ်ဆိုရင်တော့ကျွန်တော်မြန်မာပြည်သူချင်းချင်းလောက်စားလို့ရပါတယ်နော်။အဖြစ်တိုးတက်သွားလို့ရတယ်။တိကျပဲတိကျပြောတာပဲလက်ခံမယ်တိကျပြောတာပဲလိုက်လုပ်နေမယ်ဆိုကျွန်တော်မြန်မာပြည်ကနော်။နောက်လာမယ့်အနှစ်ပေါင်းများစွာဆိုရင်နော်။အခုကျွန်တော်ပြင်ပြနေမှာ
โอเคကိုသီးလည်းမှုလာရပြန်ချသွားပါတယ်ကျွန်တော်နောက်တူးရှိနေပါတယ်ကိုသိန်းစိုးဖြစ်ပါတယ်ကိုသိန်းစိုးသဘောထားလဲဆွေးနွေးမင်းမြန်းလို့ရပါတယ်ခင်ဗျာကိုသိန်းစို
းဟုတ်ကဲ့ပါခင်ဗျာဟိုကျွန်တော်အမြင်ပြောရရင်တော့တရုတ်ကဝင်လဲဝင်လာတယ်ဆိုလို့ရှိရင်လည်းသူတို့မှဟိုတာဝန်ခံမှုတာဝန်ယူမှုအပိုင်းနေရှိရပါတော့ဒါပေမဲ့ကျွန်တော်တို့ဟိုအမြင်ပြင်ပြည်သူတွေအမြင်ကြည့်လို့ရှိလို့ရှိရင်တော့တရုတ်ကတာဝန်ခံမှုကိုသူတို့တိတ်ပြီးတော့ဟိုဦးစားမပေးဘူးပေါ့နော်သူတို့ရဲ့ကိုကိုကျိုးစီးပွားအတွက်ပဲလုပ်တယ်ပေါ့နော်ပြီးတော့ဒီကျွန်တော်တို့ရဲ့နိုင်ငံကလည်းဥပဒေပိုင်းမှာတော်တော်လေးကိုဟိုအကျင့်ပြတ်ခြားခမှုတွေကတော်တော်များတယ်ပေါ့နော်အခုချိန်လေးလည်းရှိနေတော့မယ်ပေါ့အဲ့ဒါဆိုတော့ကျွန်တော်မြင်ပြောရရင်တော့တရုတ်ဝင်လာလို့ရှိလို့ရှိရင်တော့တိတ်ပြီးတော့ဟိုမကောင်းလို့ပဲကျွန်တော်ပြောချင်ပါတယ်ဘာဖြစ်လို့သူတို့မှတာဝန်ခံမှုမရှိဘူးဟိုတခြားအဲ့ဒီဥစ္စာကိုတခြားနိုင်ငံတွေဝင်လာမယ်ဆိုလို့ရှိရင်တော့သူတို့ကတာဝန်ယူမှုရှိတယ်တာဝန်ခံမှုရှိတယ်သူကအဲ့ဒီပုံစံမျိုးရှိတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ကတော့တရုတ်ကိုအားမပေးပါဘူ
းဟုတ်ကဲ့ကိုသိန်းဆိုဆွေးနွေးတာကျေးဇူးပါကျွန်တော်နောက်ထပ် email တွေ facebook တွေကပေးပို့ထားစာတချို့လည်းရှိနေပါတယ်စုမတို့ချိုးစာတွေဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီဝေဝူဆိုတဲ့အကောင့်ကတော့အရင်တော့က NGO တွေမရှိခင်တော့ကတရုတ်ကိုသူကကြိုက်တယ်လို့ခြေလှယ်ခွင့်ပေးပြီးပြီပဲတဲ့မြန်မာပြည်ဘာမှတိုးတက်မှုမရှိပါတဲ့သဘာဝတည်ရန်ဇာတာကုံနာရဲ့သဘာဝပတ်ဝန်းကျင်ပျက်စီးတာပဲရှိတယ်အခုကအရင်လိုမျိုးသူကြိုက်တယ်လို့မလုပ်နိုင်အောင် NGO တွေကဆန္ဒပြတောင်းဆိုလာတာကြောင့်မိမိအကျိုးစီးပွားထိခိုက်တဲ့အတွက်မကောင်းဘူးဆိုပြီးတော့ဝေဖန်တာပါတဲ့နောက် Game Pickup ဆိုတဲ့အကောင့်ကတော့တရုတ်ပြောတာဆိုရင်ဗျောင်းပြန်ပြန်ပြီးတွေးမှအဖြေမှန်ရမယ်လေသူတို့ကတိတ်ပြီးယုံရတာမဟုတ်ဘူးလို့ပြောထားပါတယ်မြင့်မြတ်ဆိုတဲ့အကောင့်ကတော့တရုတ်ကသူ့ရဲ့စီးပွားရေးတိုးချဲ့နိုင်မှုပဲအဓိကထားစဉ်းစားတာလို့မြင်ပါတယ်တဲ့မြမစီးပွားရေးကအဲ့ဒီတစ်ချက်ထဲနဲ့တတ်နိုင်တာမဟုတ်ပါဘူးဘတ်စုံအကြောင်းအမျိုးမျိုးကြောင့်ဥမမော့နိုင်တာလို့ပဲယူဆမိပါတယ်တဲ့ကိုကိုဇော်ဆိုတဲ့အကောင့်ကတော့မြင်မိသလောက်လေးပြောရမယ်ဆိုရင်တော့အစိုးရရဲ့ပြည်သူအပေါ်မှာစီယုံဆွဲဆောင်ရှင်းပြနိုင်မှုစွမ်းရည်နိုင်ပါမှုကအဓိကကြပါတယ်တဲ့အစစအရာရာလိုအပ်ချက်တိတ်များနေတဲ့ဒီတိုင်းပြည်မှာတိတ်ကြီးမများပဲလို့ရမှာဖြစ်ပေမဲ့လည်းပြည်သူလူထုလက်ခံလာအောင်စီယုံရမှာကအစိုးရရဲ့တာဝန်ပဲဖြစ်ပါတယ်တဲ့ရီမိုးဆိုတဲ့အကောင့်ကတော့တရုတ်ကသူ့အကျိုးစီးပွားနဲ့ပတ်သက်ပြီးမြစ်ဆုံစီမံကိန်းလုပ်မရတာကြောင့်အခုလိုရေးသားတယ်လို့ထင်မိပါတယ်တဲ့အစိုးရအနေနဲ့လည်းနိုင်ငံအတွက်အကျိုးဖြစ်မယ်ဆိုရင်ဘယ်လုပ်ငန်းမဆိုရဲရဲကြီးလုပ်တင်တယ်လို့ထင်ပါတယ်ဆိုပြီးပြောထားပါတယ်ကိုအောင်လင်းကြီး
โอเคပပီရကျေးဇူးအမဆုံးဆိုတော့ကျိုးမြန်မာနိုင်ငံကဒီစီးပွားရေးလုပ်ငန်းတွေဥပမာမြစ်ဆုံလုံကိစ္စမျိုးတွေမှာတရုတ်နိုင်ငံကအကျိုးစီးပွားရေးထဲထဲဝင်ပါနေတော့လေအခုလိုမြန်မာနိုင်ငံနဲ့ပတ်သက်လို့ထောက်ပြတဲ့အခါမျိုးမှာရိုးသားရလားဆိုရင်မြန်မာတွေဘက်ကဟိုတန်ရရှိရလဲသဘာဝကျရလို့ပြောရမှာပါနောက်တစ်ခုကဒီနေရာမှာကျွန်တော်ဟိုစောင်းမားထဲမှာဖော်ပြထားတဲ့အချက်တစ်ချက်နဲ့ပတ်သက်ပြီးတော့လေဟိုကျွန်မဒေါ်လာကျော်စောကိုဆွေးနွေးစေချင်ပါတယ်ဟိုသူထောက်ပြတဲ့အချက်တစ်ချက်ကတော့ဒီမြန်မာအစိုးရအနေနဲ့ဒီအများပြည်သူသဘောထားကိုဦးစားပေးလွန်းတာကြောင့်ဒီမူဝါဒချမှတ်တဲ့နေရာမှာအားနည်းချက်တွေရှိတယ်ဆိုပြီးတော့လည်းပြောထားတာတစ်ချက်ရှိပါတယ်ဆိုတော့ဒီသူကတော့ဒီတရုတ်နိုင်ငံဘက်ကအမြင်နဲ့ဆော့ဆော့ကောသူငင်းနဲ့ထောက်ပြပါတယ်ဒါတရုတ်နိုင်ငံပညာရှင်တွေရေးတဲ့စောင်းမားတွေလည်းဖြစ်တာဆိုတော့သူတို့ကဒီတရုတ်နိုင်ငံဘက်ကရှုထောင့်နဲ့ချင်းကတ်တာလည်းဖြစ်ပါတယ်ဆိုတော့ဒီတရုတ်နိုင်ငံအနေနဲ့ကတော့ဟုတ်ပါတယ်ဒီအများပြည်သူရဲ့ဟိုသဘောထားတွေကိုတချို့နေရာတွေမှာဟိုတရက်ကြီးအကုန်ယူစရာလည်းမလိုဘူးဆိုတော့ဒီမြန်မာနိုင်ငံမှာကြာတာဒီလိုမဟုတ်ဘဲနဲ့ဒီအများပြည်သူရဲ့ဟိုအထူးသဖြင့်ဒီ NLD အစိုးရတက်လာတဲ့အချိန်မှာဒီအများပြည်သူရဲ့သဘောထားတွေကိုပို့ပြီးထင်ရမယ်ဆိုတော့အပိုင်းတွေကလည်းရှိတယ်ဆိုတော့အစိုးရမူဝါဒအားနည်းချက်တွေကဒီလူလူသဘောထားကိုဦးစားပေးတာကြောင့်လို့ဟိုစောင်းမားကောက်ချက်ချလို့တကယ်ပဲကောက်ချက်ချနိုင်တဲ့အခြေအနေမျိုးတွေရှိနေလားဒေါက်တာလာကျော်စောခင်ဗျာ
ကျမကတော့ဒီလိုကြည့်တယ်ဗျာဟို NLD အစိုးရရဲ့ဒီတချို့ဟို policy တွေချမှတ်ရမှာအားနည်းချက်ရှိတယ်ဆိုတာအမှန်ပဲအဓိကလူလူမဟုတ်ဗျာသူတို့ကစစ်တပ်မျက်နှာကြည့်နေရလို့အဲ့တော့အရင်အခက်ဆက်ဆက်ကဥမာမြေဆုံကိစ္စပဲဖြစ်ဖြစ်ပါပဲဖြစ်ဖြစ်ဒါတွေကအကုန်လုံးစစ်တပ်ကလုပ်သွားတဲ့ကိစ္စတွေနာဖာနာဝတာနာဖာခိကလုပ်သွားတဲ့ကိစ္စတွေအဲ့တော့အဲ့ဓာတွေကိုထောက်ထားပြီးတော့သူကစဉ်းစားပြီးတော့လှုပ်ဆောင်ပေးနေရတာအဲ့ဒါကြောင့်မလို့ NLD ရဲ့ဟိုဒီ policy ဆိုင်ရာအားပြောချက်ပြည်သူလူထုထက်သူကစစ်တပ်ကိုကြည်နေရလို့စစ်တပ်ကလုတ်သွားတဲ့ဟာတွေကသူ့ပြဿနာတွေကသူ့အတူမရှင်းနိုင်တာတွေဖြစ်တယ်အဲ့တော့ဒါကို NLD ကဝင်မကန်ရဲဖြစ်နေတာလေဖြစ်နိုင်တယ် ဒါကိုတရုတ်ကသိပါတယ်မသိတာမဟုတ်ပါဘူးဒါတချို့ပညာရှင်တွေကသူတို့ရေးကျင်တယ်လို့ရေးတာပါပဲသူတို့လူကျင်တဲ့အချက်ကနေဆွဲရေးတာကျမကတော့ဒါပြည်သူလူထုကို NLD ကထောက်ထားပြီးတော့ဝန်င်းပြုနေတာလို့မထင်ဘူးဥပမာအပြင်ခင်ဗျားစဉ်းစားကြည့်မြစ်ဆုံကိစ္စဆိုတော့မြစ်ဆုံကိစ္စကိုတကယ်တကယ်တရုတ်အစိုးရကအဲ့ဒီဒေသကပြောင်းသွားတဲ့ဒီရွာတွေဘာတွေအတွက်ရောကြီးအပြည့်အဝပေးပြီးသားသို့တော့ပေးရတဲ့အခါမှာလူထုကိုပေးရတာမဟုတ်ဘူးအဲ့ဒီဒေသဆိုင်ရာအစိုးရတွေကိုပေးရတာအဲ့ဒီငွေတွေကဘယ်တွေရောက်ကုန်လဲဒါတွေရှိတယ်လေဒါတွေဘယ်လိုရှင်းမလဲအဲ့တော့အဲ့ဒီကိစ္စတွေအားလုံးက NLD ကဒီတွားလေသူဒီနာဖခစ်စစ်အစိုးရခစ်ဆက်ဆက်မျက်နှာကိုထောက်ထားနေရလို့သူလိုရတဲ့ policy တွေကိုသူပြတ်ပြတ်သားသားမလုပ်နိုင်တာဖြစ်တယ်
ဟုတ်ကဲ့ဆရာမကျေးဇူးပါဆိုတော့ကိုအောင်သူငိမ့်သဘောတော့ခင်ဗျဒီစောင်းမမှာထောက်တယ်လို့ပြောလေမြန်မာအစိုးရမူဝါဒချမှတ်တဲ့နေရာမှာအားနည်းချက်တွေကလူလူသဘောထားကိုကြည်နေရတဲ့ကိစ္စတွေပါတယ်ဆိုပြီးပြောပါတယ်ဒီကောက်ချက်ကဟိုကိုသဘောတူပါလားကိုအောင်သူငိမ့
်အဲ့ကျွန်တော်သဘောမတူဘူးခင်ဗျဆိုတော့ဘာဖြစ်လို့လဲဆိုတော့ NLD ကရွေးကောက်ပွဲမင်းနဲ့တက်လာတဲ့အခြေခံကသူတို့ရွေးကောက်ပွဲမတိုင်ခင်မှာပဲဒီပညာစာနှန်းတွေပဲလှုပ်ခါလာရှိပါတယ်ဆိုတော့တခါတလေကျတော့အခုပြောနေတဲ့ကိစ္စတွေကဒီကနေ့ရွေးကောက်ပွဲကလာတာပြောတာရင်းနဲ့တချို့လွဲနေတဲ့အခြေအနေဖြစ်တာပေါ့နော်။ဆိုတော့နောက်တစ်ခုကကျတော့ကရင်ပြည်နယ်မှာကျွန်တော်ကြောက်မိသေးနဲ့ပြည်ဆက်တာထုတ်တဲ့စိတ်ကိုလုံမယ်လို့လည်းဆိုပါတယ်။အဲတော့အဲ့လိုခါကျတော့လည်းစိတ်ပြီးတော့ပြည်သူလူထုအသံကိုစိတ်နားထောင်လာတာတော့မဟုတ်ဘူးပေါ့နော်။သူလုံချင်တဲ့ဟိုပဲဟိုဆောင်ပေးတဲ့သဘောရှိပါတယ်။ဒါပေမဲ့အခုချိန်ကြီးတော့မဖြစ်သေးပါဘူး။ဆိုတော့အဲ့တော့ကျွန်တော်ခုနဆောင်းမမှာပေါ်ပြထားသလိုပေါ့ပြည်သူလူထုအသံကိုစိတ်အလိုလိုက်လွန်တယ်လို့တော့ကျွန်တော်မထင်ပါဘူးခင်ဗျာ။
ဟုတ်ကဲ့ကောင်းတယ်ကြီးကျေးဇူးပါဆိုတော့ကျွန်တော်တို့ဒီအီးမေးလ်တွေပေးဖို့ဆွေးနွေးထားတာတချို့လည်းရှိနေပါသေးတယ်စာတချို့တော့မဆုမမဲ့ဖတ်ပြပေးပါအောင်ခင်ဗ
ျဟုတ်ကဲ့ပါရှင်ဒီဒေါက်တာကျော်ရှိန်းဆိုတဲ့အကောင့်ကတော့မြမပြည်မှာအများကြိုက်ဝါဒကိုဦးစားပေးမလားဒါမှမဟုတ်စီးပွားရေးတိုးတက်အောင်လုပ်တင်သလားဆိုတာစဉ်းစားသင့်ပါတယ်တဲ့တားရှင်ရွှေဦးထန်တာမြင်ကျင်ပါတယ်ဗျာတယံဇာတာတွေလည်းကုန်တလောက်ရှိနေပါပြီပဝင်းကျင်ပျက်စီးလို့ရာသီဥတုကလည်းဖောက်ပြဲသဘာဝဘေးတွေကလည်းကြောက်ခမန်းလီလီဆိုတော့ဆင်ကျင်တက်မာပြီးနူရဝဲဆွဲလဲရတခိုးထောင်းဆိုသလိုနက်လန်တော့မထူနိုင်တော့ပါတဲ့အိနီချင်းပိတ်ဆွေတချို့ကငတေမာရင်ပြီးရောဆိုတဲ့အချိုးမျိုးချိုးနေတာတဲ့အလုံးအသိပါဗမာလူမျိုးဆိုတာရောင်ရဲတက်ပါတယ်ကိုရေမြေတောတောင်ကိုခင်တွေ့တက်ပါတယ်ဒါကရိုးရဒလိဖြစ်နေပါပြီစီးပွားရေးတိုးတက်ဖို့စက်မှုလုပ်ငန်းတွေလုပ်ကြရင်းနဲ့မိမိတို့ရဲ့လေကိုယ်တောင်စိတ်ချလက်ချမရှူရဲတဲ့အိနီနာချင်းတိုင်းမိတွေလည်းရှိနေပါပြီမြန်မာပြည်ဟာစိုက်ပျိုးရေးစီးပွားရေးတယံဇာတထုတ်လုပ်သုံးဆွဲရေးစသည်တို့ကိုစနစ်တကျထင်သာမြင်သာလုပ်တယ်ဆိုရင်ရှင်လဲလျှောက်တာပြားလဲဆွဲတာဖြစ်မယ်လို့ယုံကြည်ပါတယ်လှုပ်လဲလှုပ်ကြပါလို့အကြံပြုပါရစေဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါနောက်ထပ်ကျွန်တော်တို့ဟိုအီးမေးလ်တွေပေးပို့ထားရှိပါသေးတယ်စာတစ်စောင်ကတော့ရရနာမောင်ဆိုတဲ့အကောင့်နဲ့ Facebook ကနေပေးပို့ထားတာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗျ
တရုတ်အစိုးရအဘော်ကတော့သူလိုရာကိုဆွဲဝေဖန်ခဲ့တယ်လို့ပဲသဘောထားပါတယ်။ဘာဖြစ်လို့လဲဆိုတော့နိုင်ငံရေးစနစ်မှမတူပဲဒီလိုလာထောက်ပြတာတော့လက်မခံနိုင်ပါဘူး။တရုတ်အစိုးရဟာလက်ရှိအုပ်ချုပ်နေတဲ့ရှီကျင်းပင်အစိုးရဟာအများပြည်သူရွေးကောက်တင်မြှောက်ထားတဲ့အစိုးရမဟုတ်သလိုဒီမိုကရေစီနီးကျအုပ်ချုပ်တဲ့အစိုးရမဟုတ်ဘူးဆိုတာကိုလည်းမေ့နေပုံရပါတယ်။စနစ်ချင်းမတူနိုင်ငံချင်းမတူလူမျိုးချင်းမတူတဲ့မြန်မာနိုင်ငံဟာအများပြည်သူကိုတာဝန်ခံရတဲ့ပြည်သူသဘောနဲ့ရွေးကောက်တင်မြှောက်ပေးလိုက်တဲ့ပြည်သူအစိုးရတရက်ပေါ်ပေါက်လာဖို့အသက်ပေါင်းများစွာပေးဆက်ခဲ့ပြီးမှပြည်သူအစိုးရဆိုတာဖြစ်လာရတာပါဒီအပေါ်မှာ NGO တွေပြည်သူသဘောထားတွေကိုအလေးထားလို့နဲ့ပြောရရင်တော့တရုတ်အစိုးရအနေနဲ့သူဖြစ်ချင်တာမဖြစ်ရမလုပ်ရလို့ပြောတာပဲဆိုတာသိတာလွန်ပါတယ်ဘာပဲဖြစ်ဖြစ် NGO ကလည်းသူ့အလုပ်သူ့လုပ်ပေါ့အစိုးရနဲ့လွှတ်တော်ကလည်းစူးစမ်းပြီးတော့သူ့အလုပ်သူ့လုပ်ချမှတ်ရတဲ့မူဝါဒတွေကိုအများပြည်သူသိအောင်ထုတ်ပြန်ပြည်သူကလည်းလိုအပ်တဲ့ထောက်ပြဝေဖန်မှုတွေနဲ့အစိုးရကိုကောင်းသောအကြံကောင်းသောဝေဖန်မှုတွေနဲ့တစ်ဖက်နဲ့တစ်ဖက်ဟန်ချက်ညီညီနဲ့သူ့အလုပ်ကိုယ့်အလုပ်ကြရတာဝန်မှာမငြင်းမညူပဲလက်တွဲပြီးတော့ချီတက်ကြမယ်ဆိုတာဘာမဆိုလဲအောင်မြင်နိုင်လိမ့်မယ်လို့ပြောပြရစီဗျာ
ဟုတ်ကဲ့ကျေးဇူးပါနောက်စာတစ်စာကတော့အမေရိကန်ပြည်တော်စုကမောင်တသနာရဲ့စာပါကိုရနိုင်ဖတ်ပြပေးပါဦးခင်ဗျာ
နေပေါင်း90ကျော်ပြည်သူကိုကိုစားမပြုတဲ့အာဏာသိမ်းစစ်ဆိုးရအဆက်ဆက်ရဲ့လူတစုကောင်းစားရေးနဲ့အာဏာရှင်စနစ်တည်မြဲရေးစီးပွားရေးစီမံကိန်းတွေကြောင့်စီးပွားရေးတွေဖွံ့ဖြိုးတိုးတက်မလာတဲ့အပြင်ပြည်သူတွေမှာအိုးအိမ်လေယာဉ်ဥယျာဉ်ခြံမြေတွေဆုံးရှုံးခဲ့ဝင်သာမကလူနေမှုအဆင့်တန်းတွေပါထိုးကျသွားခဲ့ပါတယ်။အထင်ရှားဆုံးကတော့လက်ဗရောင်းတောင်ကျင်းစီမံကိန်းမြစ်ဆုံရေအားလျက်စစ်စီမံကိန်းဖားကန်ကြောင်းမြတ်တူဖော်ရေးလုပ်ငန်းနဲ့ရခိုင်တန်းငွေပိုင်လိုင်းစီမံကိန်းတွေကြောင့်ပြည်သူတွေရဲ့လူနေမှုဘဝဘလောက်ထိဆိုးဝါးကုန်သလဲဆိုတာတွေ့နိုင်ပါတယ်။ဘသူတွေအကျိုးမြတ်ပိုရကုန်ကြသလဲဆိုတာလည်းအထင်ရှားတွေ့နိုင်ပါတယ်။လက်ရှိဆိုရကပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့ဆိုရဖြစ်တာကြောင့်ပြည်သူကိုအပြည့်အဝကိုစားပြုနေပါတယ်။ ပြည်သူတွေကိုတိုင်းရအကျိုးမပြုနိုင်တဲ့ဘလို့စီမံကိန်းကိုမဆိုစီးပွားရေးသမားတွေအကြိုက်ရေးဆွဲအကောင့်ထဲပေါ်မှာမဟုတ်ဘူးလို့ယူဆမိပါတယ်စစ်မှန်တဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ဒီမိုကရေစီလွတ်လပ်ခွင့်တွေမဝန်ကျင်ထိန်းသိမ်းရေးလိုအပ်ချက်တွေစီးပွားရေးနဲ့သက်ဆိုင်တဲ့ကောင်းမွန်မြတ်တာတဲ့ဥပဒေတွေနည်းဥပဒေတွေအခြေခံအဆောက်အုံတွေနိုင်ငံရေးတည်ငြိမ်မှုတွေတရားဥပဒေစိုးမိုးရေးတွေအားလုံးဟာတစ်ခုနဲ့တစ်ခုချိတ်ဆက်နေတယ်လို့ယူဆမိပါတယ်ဒါတွေအားလုံးကိုတပြိုင်တည်းလှုပ်ဖို့ကြီးမားတဲ့အခက်အခဲကတော့2008အခြေခံဥပဒေပြင်ဆင်ရေးနဲ့အစိုးရတစ်ခုတည်းဖွဲ့နိုင်ရေးလိုပဲဖြစ်တယ်လို့သုံးသပ်မိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါမောင်သဒနာပေးစာပါအခုနောက်စာကြံနေသေးတဲ့တစ်စောင်စုမမဖတ်ပြပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီဖြိုးဝင်းထက်အောင်ဆိုတဲ့အကောင့်မှာနိုင်ငံတကာနိုင်ငံမှာစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုကလိုအပ်တာမှန်ပေမဲ့ကျွန်တော်တို့နိုင်ငံရဲ့လက်ရှိအခြေအနေမှာတော့စစ်မှန်တဲ့ဒီမိုကရေစီလွတ်လပ်ခွင့်နဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလိုအပ်ချက်တွေရရှိဖို့ရန်ကအရင်ဆုံးလိုအပ်ပါတယ်လို့ယူဆမိပါတယ်။ဘာလို့လဲဆိုတော့နိုင်ငံစီးပွားရေးတိုးတက်ဖို့ဆိုရင်နိုင်ငံကငြိမ်းချမ်းနေဖို့အဓိကလိုအပ်ပါတယ်။နိုင်ငံငြိမ်းချမ်းမှနိုင်ငံရဲ့ပညာရေး၊ကျန်းမာရေး၊စီးပွားရေး၊လူမှုရေးဖွံ့ဖြိုးတိုးတက်မှာပါ။မြန်မာနိုင်ငံမှာကစစ်မှန်တဲ့ဒီမိုကရေစီမရသေးပါဘူး။စစ်မှန်တဲ့ဒီမိုကရေစီနဲ့ဒီမိုကရေစီလွတ်လပ်ခွင့်တွေရရှိမှသာနိုင်ငံတကာကလည်းစီးပွားရေးတွေလာရောက်ရင်းနှီးမြှုပ်နှံမှာဖြစ်ပြီးတော့အလုပ်ကိုင်ခွင်လန်းတွေလည်းပေါများလာပြီးစီးပွားရေးဟာတိုးတက်ပြောင်းလဲလာနိုင်မယ်လို့ယူဆမိပါကြောင်းရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဒီလွတ်လပ်ခွင့်တွေပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ဒီဖွံ့ဖြိုးတိုးတက်မှုတွေရှားမှာဆော့ဆော့ဒီတော်တော်ရှင်တယောက်စားထဲမှာပါသလိုရှင်လဲလျှောက်တာပြားလဲဆွဲတာအခြေအနေမျိုးဖြစ်အောင်ဟိုလုံနိုင်တဲ့နည်းလမ်းတွေလုံနိုင်မဲ့ပုံစံนี่အစိုးရဘက်မှာဘာများရှိမလဲဆိုတော့ဟိုစီစဉ်အဆုံးမသက်ခင်မှာကိုအောင်သူငယ်ချင်းချုံတုံးသက်ပြပါအောင်ခင်ဗျာ
ဟိုကျွန်တော်တို့ဒီမှာ EIGI ခေါ်တာပေါ့ဒီတဘာဝပတ်ဝန်းကျင်ကနေပြီးတော့ပြည်သာတာတွေထုတ်တဲ့လုပ်ငန်းတွေပြင်းပြင်းထန်ထန်မှုပေါ့နော်ဆိုတော့ဒါနဲ့ပတ်သက်လို့အစိုးရကလည်းဂရီကိုအလုပ်ထားတယ်အခုချိန်ကြီးလည်းဟိုအကောင့်ထဲဖော်နေရရရှိပါတယ်ဆိုတော့ဒါမျိုးလုပ်ငန်းတွေကိုကျွန်တော်တို့ပူအားပေးတင်တယ်ကျွန်တော်နေရာတော့ပို့ပြီးတော့အစိုးရဘက်ကပြင်းပြင်းထန်ထန်မှုတွေဒါတွေပို့လုံးနိုင်တော့ပိုကောင်းပါလေ။နောက်ခုနကဆွေးနွေးကြတယ်လို့ပဲပြည်သူလူထုကိုဒီထက်ပို့ပြီးတော့ပုံမှန်လေးလေးပေါ့နော်။တိုင်းပြည်အသိပေးတာမျိုးပို့ဖြစ်ဖို့လိုတယ်လို့ထင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ပါဝင်ဆွေးနွေးပေးတဲ့မြန်မာနိုင်ငံမဟာဗျူဟာနဲ့မဝါဒလေးလိုက်ဖွဲ့ဦးအောင်သူငယ်တရုတ်နိုင်ငံချီဆက်မြန်မာရေးအခက်ခက်ဒေါက်တာလတ်ကျော်စောနောက်ကိုရိုင်းဆွေးနွေးတဲ့သူတွေစာရီရေးသားပေးပို့တဲ့သူတွေနဲ့တောထရှင်တွေအားလုံးကိုလည်းပဲအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
စီစဉ်တင်ဆက်သူကိုအောင်လွင်နဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒိုင်းလေးလိုက်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီနေ့ညဆွေးနွေးခဲ့တဲ့ဒိုင်းလေးလိုက်အစီအစဉ်ကိုမနက်ဖြန်တနင်္ဂနွေနေ့မနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။အစီအစဉ်ရဲ့အဆုံးမသက်ခင်မှတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်ကတစ်လှည့်ပြောပြပေးပါအောင်ရှင်။
ဝါရှင်တန်ပြည်နယ်ကစီအက်တက်မြို့မှာလင်းစက်ပြင်တူအားလင်းကြီးတစ်စီးကိုခိုယူပြီးစတန်ထွင်မောင်းနေခဲ့ပြီးတဲ့နောက်လူနေကျဲပါတဲ့ကက်ထရင်ဂျွန်းပေါ်ပြတ်ကျခဲ့ပါတယ်။အသက်29နှစ်ရွယ်လင်းထိန်သိမ်းပြင်ဆင်ရေးဌာနဝန်ထမ်းတူအား Horizon လေကြောင်းလိုင်းက Q400 ပန်ကာနှလုံးတက်လေယာဉ်ကိုစီအက်တက်ထက်ကိုမှနိုင်ငံတကာလေးစိတ်ကနေခိုယူမောင်းနေခဲ့တာလို့ PSKN ရဲဌာနကပြောပါတယ်။လင်းထိန်သိမ်းရေးမျှော်စင်တဲ့ဒီပြောကြားတဲ့အတန်ဖိုင်ထဲမှာတော့လေယာဉ်မောင်းသူကို Rick Lowe ဒီခေါ်ဆိုတဲ့ကိုကြားခဲ့ရပြီမဲ့လေချောင်းလိုင်းကတော့အဲ့ဒီဘသူဘွားဖြစ်တယ်ဆိုတာကိုတရားဝင်ထုတ်ပြန်ပြောဆိုခြင်းမရှိသေးပါဘူး American သမ္မတ Donald Trump က NAFTA ကိုမြောက် America နိုင်ငံများအကြလွတ်လပ်တဲ့ကုန်သွယ်သဘောတူညီချက်စာချုပ်ချုပ်ဆိုထားတဲ့ Mexico နိုင်ငံအပေါ်ချီးမန်းပြောဆိုခဲ့ပြီမဲ့ Canada နိုင်ငံကိုတော့ချိန်ချောက်ပြောဆိုလိုက်ပါတယ်တောက်ကြနေညနေက Twitter မှာရေးသားခဲ့ရမှာ Trump ကအရင်ကနဲ့မတူပဲ Mexico နိုင်ငံအပေါ်အကောင့်ပြောကြခဲ့တာပါရွေးကောက်ပွဲအကျိုးမဲဆွယ်ကာလရုံးကမင်းကွန်းပြောကြရမှာတော့ American ပြည်ထောင်စုကနေဆက်တိုင်းကာရင်ရမှာ Mexico အနေနဲ့အကုန်ကြခံရမယ်လို့ပြောဆိုခဲ့ပေမဲ့လက်တွေ့မှာတော့အဲ့ဒီအစီအစဉ်အကောင့်နဲ့မဖော်နိုင်သေးပါဘူးကနေဒါနိုင်ငံအပေါ်ကတော့ဒါသူတို့ရဲ့ Twin Gungun နဲ့ကုန်သွယ်ရေးအတားအဆီးတွေဟာတိတ်ကြီးမလွန်နေတာကြောင့်တကယ်လို့ညှိနှိုင်းမရဘူးဆိုရင်တော့မော်တော်ကားတွေကိုအခွန်ကောက်မယ်လို့ဆိုပါတယ်ဒီတောက်ကြနေနောက်မင်းမှာပဲကနေဒါကလည်းသူတို့အနေနဲ့မပြောင်းမလဲရက်တီမှာဖြစ်ပြီးတော့ကနေဒါလူထုအတွက်အစွမ်းကုန်စူးစမ်းသွားမယ်ဆိုပြီးတော့တုံ့ပြန်ပြောဆိုပါတယ်အင်ဒိုနီးရှားနိုင်ငံမှာလူ400နီးပါးတည်ဆုံခဲ့တဲ့အင်အားပြင်းငလင်လှုပ်ခတ်ပြီးတဲ့နောက်မှာလမ်းပေါက်ကျွန်းဟာဆယ်လက်မလောက်ထိမြင့်တက်လာတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်အင်ဒိုနီးရှားသဘောဝဘီအန်ရဲ့ကေဇေအေဂျင်စီကငလင်အတွင်းတည်ဆုံသူ321ယောက်ရှိတယ်လို့သတင်းထုတ်ပြန်ပြီးနောက်တရက်ဒီကနေ့မှာတော့တည်ဆုံသူ389ယောက်ထိရှိပြီလို့ဆိုပါတယ်ဒီဩဂုတ်လ9ရက်နေ့ကငလင်လှုပ်ခတ်ပြီးဂျိုရူးကရရှိတဲ့ပုံတွေကိုသုံးသပ်ပြီးတော့ NASA နဲ့ကယ်လီဖိုးနီးယား နီးပညာအင်စတီကျူကလူတွေကတုံးသက်ပြီးတော့အခုလိုပြောကြားခဲ့တာဖြစ်ပါတယ
်။သတင်းကြေညာကိုကိုအောင်ကပြောပြပေးသွားတာပါ။စနေညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်းအင်ဂျင်နီယာကတော့ Patrick DR ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ်။တနင်္ဂနွေနေ့မနေ့ခင်း VOA အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24 40 51နဲ့လှိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.